Voice of America in Burmese.
안녕하세요. 아메리칸 비장 송유라 워싱턴 DC간에 VOA 아메리칸 단의 2019년 1월 27일 인간의 야바인 시즌이고 미마산어 체인야 9980이 라인도 미다 1925 30년에 라인사 미다 190간에 초련 빈마베신 아쿠로 디냐 아트 태단야 드린이고 지마 안낭라오 뼈뼈마와 coronavirus ကရောဂါကကွယ်ထိန်းချုပ်ရေးအတွက်အသွာလာကန့်သတ်မှုတွေကိုနိုင်ငံတွေမှာအလင်းမြန်ဖြေလျှော့ပေးလိုက်မယ်ဆိုရင်ပိုကူးဆက်မှုပြန်ပြီးတော့မြင့်တက်လာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ
် This is not the time to relax. Instead, we need to ready ourselves for a new way of living.
အခုချိန်မှာအသွာလာကန့်သတ်မှုတွေကိုဖြေလျှော့ပေးရမယ့်အချိန်မဟုတ်ပဲအနာဂတ်မှာဘယ်လိုနေထိုင်ကြမလဲဆိုတဲ့နည်းလမ်းသစ်နဲ့နေသက်အောင်အဆင်သင့်ပြရမယ့်အချိန်ဖြစ်တယ်လို့ WHO ရဲ့ Pacific အနောက်ပိုင်းဒေသညွှန်ကြားရေးမှူးဒေါက်တာတာကက်ရှိကာဆိုင်ကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါပြည်ခရက်လေးလတာကာလအတွင်းကမ္ဘာတစ်ဝိုင်းလူသက်ပေါင်းများစွာဆုံးရှုံးနေရတဲ့ကိုရိုနာကပ်ရောဂါကိုကာကွယ်ထိန်းချုပ်နိုင်ရေးအတွက်ချမှတ်ထားတဲ့အသွာလာကန့်သတ်မှုတွေကိုဖြေလျှော့ပေးမယ့်နည်းလမ်းတွေကိုသက်ဆိုင်ရာအစိုးရတွေစဉ်းစားနေချိန်မှာပဲ WHO ကအခုလိုတတိပေးလိုက်တာပါအီတလီနိုင်ငံမှာတော့ကျွမ်းကျင်သူတွေနဲ့တိုင်ပင်ပြီးကန့်သတ်မှုတွေတဖြည်းဖြည်းဖြေလျှော့ပေးမယ့်အစီအစဉ်ကိုဒီသတင်းမှတ်ကုန်မှကြေညာမယ်လို့အီတလီဝန်ကြီးချုပ်ဂူစီပီကွန်တီက Facebook မှာရေးသားခဲ့ပါတယ်။ပရိတိန်မှာလည်းရှက်ရှည်အားလာရက်ကနေပြောင်းလာကြတဲ့လွှတ်တော်အမတ်တွေဒီကနေ့ပဲလွှတ်တော်အစည်းအဝေးပြန်ဆဖို့ရှိနေပြီးတော့လူစုလူဝေးရှောင်ပြီးတော့လူစုခွဲနေရမယ်ညွှန်ကြားချက်အရကိုယ်စားလှယ650ရှိတဲ့အောက်လွှတ်တော်မှာလူ90နဲ့တာလုပ်ငန်းပြန်ဆကြမှာပါ။COVID-19 ကပ်ရောဂါကြောင့်အထိနာနေတဲ့အသေးစားစီးပွားရေးလုပ်ငန်းတွေနဲ့စီးရုံတွေကိုကူညီဖို့ဒေါ်လာ450ဘီလီယံသုံးဆွဲမဲ့အမေရိကန်အစိုးရရဲ့အစီအစဉ်ကိုအတည်ပြုဖို့လွှတ်တော်အမတ်တွေဆွေးနွေးသဘောတူဖို့ညှိကပ်လာပါပြီ။အစောဆုံးအနေနဲ့အင်္ဂါနေ့မှာအထက်လွှတ်တော်အမတ်တွေမဲခွဲအတည်ပြုနိုင်ခြင်းရှိပါတယ်။ဒီမူကြမ်းကိုအထက်လွှတ်တော်ကအင်္ဂါနေ့မှာအတည်ပြုလိုက်ရင်တော့အောက်လွှတ်တော်ကလည်းအစောဆုံးကြာတာပြင်းနေမှာတွေ့ဆုံဆွေးနွေးနိုင်ပါတယ်လို့အောက်လွှတ်တော်လူများစုခေါင်းဆောင်စတန်နီဟိုယာကပြောပါတယ်။အစိုးရကကူပေးမဲ့အကူအညီအများစုကိုတော့ပထမတစ်ချိန်မှာအစိုးရကပေးခဲ့တဲ့ငွေကြေးအကူအညီတွေကိုမရလိုက်တဲ့အသေးစားစီးပွားရေးလုပ်ငန်းတွေအတွက်ရည်ရွယ်တာပါ။ဒီဘာနာရေးအကူအညီတွေကိုလာမယ့်နှစ်လအတွက်ဝန်ထမ်းလစာအဖြစ်အသုံးပြုမယ်ဆိုရင်တော့စီးပွားရေးလုပ်ငန်းရှင်တွေကငွေပြန်ဆပ်ဖို့လိုမှာမဟုတ်ပါဘူး။ဒီအချိန်မှာပဲအမေရိကန်အုပ်ချုပ်ရေးမှုအတော်များများကလည်းအသွာလာကန့်သတ်မှုတွေကိုဖြေလျှော့ပေးနေတယ်လို့တချို့ပြည်နယ်တွေကတော့လာမယ့်သတင်းပတ်မှာစတင်မှာပါ။အင်းထဲမှာပဲနေကြဖို့ပြည်နယ်အုပ်ချုပ်ရေးမှုတွေရဲ့ညွှန်ကြားချက်တွေကိုလက်မှတ်ထွက်ပြီးဆန္ဒပြတဲ့တချို့လည်းရှိခဲ့ပါတယ်။ကူးဆက်ယောဂါဆိုင်ရာထိပ်တန်းကျွမ်းကျင်ပညာရှင်ဒေါက်တာအန်တိုနီဖောက်ချီကတော့အဲ့ဒီဆန္ဒပြသူတွေရဲ့လောရတွေကြောင့်စီးပွားရေးပြန်ပြီးတော့နိုးထလာမယ့်အခွင့်အလမ်းတွေထိခိုက်စေနိုင်တယ်လို့တင်းလာနေကသတိပေးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးဆက်မှုတွေကြောင့်ရွှေ့ပြောင်းဝင်ရောက်သူတွေဝင်ရောက်ခွင့်ကိုယာယီတားမြစ်မယ့်အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာလိုက်ပါတယ်။မမြင်ရတဲ့ရန်တို့အဖြစ်ကပ်ယောဂါကိုတင်စားပြောဆိုခဲ့တဲ့သမ္မတထရမ့်ကအမေရိကန်ပြည်သူတွေရဲ့အလုတ်ကန်ခွင့်လမ်းတွေကိုကာကွယ်ဖို့လိုအပ်ကြောင်းလဲ Twitter လူမှုကွန်ရက်မှာမနေ့နောက်ပိုင်းကရေးသားခဲ့တာပါ။သမရမိတ်နဲ့တားမြစ်တော်မှာဖြစ်ကြောင်းပြောဆိုခဲ့ပေမဲ့အသေးစိတ်အချက်အလက်တွေကိုတော့သမရထရမ့်ကမပြောပါဘူး။အမေရိကန်နိုင်ငံဟာလက်ရှိချိန်မှာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။ကြီးခဲ့တဲ့မတ်စတာတုန်းကတော့မလို့အပဲခီးထွက်တာတွေကိုကန့်သတ်တဲ့အနေနဲ့အင်ဒီချင်းမက္ကဆီကိုနဲ့ကနေဒါနိုင်ငံနဲ့ဆက်တွေကိုသမရထရမ့်အစိုးရကပိတ်ခဲ့ပါတယ်။ဒါအပြင်တရုတ်နိုင်ငံနဲ့အီရန်နိုင်ငံအပါအဝင်ဥရောပရှန်ကန်ဒေသအဖွဲ့ဝင်နိုင်ငံတွေကိုကြီးခဲ့တဲ့14ရက်အတွင်းတွားရောက်ခဲ့ဖို့သူတွေကိုလည်းအမေရိကန်ပြည်ဝင်ခွင့်တားမြစ်ခဲ့တာဖြစ်ပါတယ်။အမေရိကန်ရန်နံစိမ်းတွေမနေ့တုန်းကစံချိန်ချိုးအောင်ဈေးတွေထိုးကြခဲ့တဲ့ကိစ္စကြောင့်အာရှအစုရှယ်ယာစီးကွက်တွေလည်းဒီကနေ့ဈေးတွေကျနေပါတယ်။ဂျပန်နီကေအညွန်ကိန်းဟာတိတရမကိုရခိုင်နှုန်းနဲ့ဈေးပိတ်ခဲ့တယ်လို့ဩစတြေးလျဟောင်ကောင်နဲ့တိုင်ဝမ်အစုရှယ်ယာစီးတွေကလည်းနေ့ခင်းပိုင်းမှာနေ့ရခိုင်နှုန်းကျော်ဈေးကျခဲ့တာပါ။ရှန်ဟိုင်းအညွန်ကိန်းကတော့အင်္ဂါနေ့နောက်ပိုင်းမှာတိတရမ3ရခိုင်နှုန်းဈေးကျခဲ့ပါတယ်။အမေရိကန်ရန်နံစိမ်းအနာဂတ်ဈေးကွက်မှာတော့တပေပါကိုတိတရမ36ဒေါ်လာနဲ့အရောင်းဝယ်ဖြစ်ခဲ့တာပါ။အမေရိကန်ရန်နံဈေးကွက်တမိုင်းမှာပထမဆုံးအကြိမ်ဖြစ်ရန်နံဈေးတွေအနုလက္ခဏာအထိကျဆင်းမှုတွေနဲ့ကြုံခဲ့ရတဲ့ရင်းနှီးမြှုပ်နှံသူတွေအတွက်တော့ဒီကနေ့မှဈေးအနေငယ်ပြန်တက်လာတဲ့အတွက်စိတ်သက်သာရာရစရာဖြစ်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာစံဖြစ်တဲ့ Brent ရန်နံဈေးဟာလည်းတစ်တရမနှစ်ရခိုင်နှုန်းဈေးကျပြီးတော့တပေပါကို25တရမနှစ်လေဒေါ်လာနဲ့အရောင်းဝယ်ဖြစ်ခဲ့ပါတယ်။ကမ္ဘာတစ်ဝန်း COVID-19 ကပ်ရောဂါကြောင့်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်ထားတဲ့အတွက်လောင်စာဝယ်လို့အားတွေကျဆင်းနေတာလည်းဖြစ်ပါတယ်။
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာ5လမ်းမီတာ190 kilohertz 1.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးတော့ပါမယ်ရှင်အာရှတိုက်ကဖွံ့ဖြိုးဆဲနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ဟာဒေတာရင်းတခြားနိုင်ငံတွေနဲ့ရှင်တိတိတတ်တာရုတ်နေနေတာဟာကောင်းတဲ့လက္ခဏာမဟုတ်တဲ့အကြောင်းအာရှဖွံ့ဖြိုးရေးဘဏ် ADB ကသတိပေးလိုက်ပါတယ်။ ADB ရဲ့လေလံမှုအရကူးစက်ခံရသူအတည်ပြုနိုင်တဲ့အရေအတွက်နေရတာဟာမြန်မာဆဆမစစ်စင်းနိုင်တဲ့အကြောင်းဖြစ်ပြီးဒါကကူးစက်မှုကိုတဟုန်ထိုးများလာစေနိုင်တယ်လို့လည်းပြောပါတယ်။လေလံတွေ့ရှိချက်တွေရချမ်းသာတဲ့နိုင်ငံတွေကစီးရဲတဲ့နိုင်ငံတွေထက်ရောအပိုစစ်ဆေးမှုပိုများများလုပ်နိုင်တဲ့အစီအစဉ်တွေရှိတာတွေ့ရကြောင်းလည်းADB ကျွမ်းကျင်သူတွေကပြောပါတယ်အာရှဖွံ့ဖြိုးဆဲနိုင်ငံတွေမှာယောဂကုသတူအရေးအတွက်ထင်မှတ်ထားတာထဲနည်းနေရတာဟာယောဂပူစစ်ဆေးမှုအပိုင်းမှာအားနေတာအပြင်ဝင်ဝင်နေပါတဲ့နိုင်ငံတွေကလူတွေအနေနဲ့ကိုယ်ခံစွမ်းအားမြင့်နေတာကြောင့်လည်းဖြစ်နိုင်ကြောင်းဖော်ပြထားပါတယ်ဒါပေမဲ့တဦးချင်းဝင်ဝင်နေကိုယ်ခံစွမ်းအားဆက်ဆက်မှုနဲ့ပတ်သက်လို့တော့တိကျတဲ့အထောက်အထားမရှိသေးပါဘူးအာရှဖွံ့ဖြိုးဆဲနိုင်ငံတွေမှာကုသတူတွေကိုစစ်ဆေးဖော်ထုတ်နိုင်စွဲမရှိတဲ့အကြောင်းရင်းတွေမှာယောဂဆစ်ဆီးဖို့ကုန်ကြစီကျွမ်းကျင်မှုနဲ့လိုအပ်တဲ့ဝန်ဆောင်မှုတွေမပြည့်စုံမှုနဲ့လိုအပ်တဲ့ပစ္စည်းကိရိယာတွေရှိရင်တောင်မှကျန်းမာရေးဆောင်ရှားမှုဓာတ်ခွဲခန်းနဲ့ကြီးလက်ဒေသတွေအထိကြေကြေပြန့်ပြန့်ဆစ်ဆီးနိုင်စွာအားနည်းနေကြောင်းလည်း ADB ရဲ့သုတေသီတွေကလေ့လာတွေ့ရှိထားကြပါတယ်ရှင်COVID-19 ကပ်ရောဂါနဲ့ကြုံနေရတဲ့အချိန်မှာအကျဉ်းသားတွေကိုလွှတ်ပေးဖို့ရှေ့တောင်အာရှနိုင်ငံအတော်များများအပူတပြင်းစီစဉ်နေကြပေမဲ့တုံ့ဆိုင်နေတဲ့နိုင်ငံတချို့လည်းရှိနေပါသေးတယ်။တချို့ထောင်တွေမှာအကျဉ်းသားတွေဟာကြံ့ညက်နေထိုင်နေကြရတဲ့အတွက်အခုလိုကပ်ရောဂါနဲ့ကြုံရချိန်မှာအချိန်မဆိုင်မဲပြန်လွှတ်ပေးဖို့လူ့အခွင့်အရေးလှုပ်ရှားသူတွေနဲ့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါ။ဖြစ်လာတဲ့အချိန်ကိုစောင့်နေတာကတိတ်ကိုအန္တရာယ်များပါတယ်လို့လူ့အခွင့်အရေးဆောင်ကြီးဖွဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robinson ကပြောပါတယ်။အကျဉ်းသားတွေနဲ့ပြည်내နေတဲ့ထောင်တွေနဲ့ဝန်ဆောင်မှုအပြည့်အဝမရှိတဲ့အကျဉ်းထောင်စီကံတွေကယောဂကုသမှုကြီးမားနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းလူ့အခွင့်အရေးလှုပ်ရှားသူတွေနဲ့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါအထူးသဖြင့်တကြီးပိုင်းနဲ့နာမကျန်းဖြစ်နေတဲ့အကျဉ်းသားတွေနှစ်ပြည့်တော်မဲ့သူတွေနဲ့အကျဉ်းဖက်မှုနဲ့မသက်ဆိုင်တဲ့တခြားပြစ်မှုတွေနဲ့အကျဉ်းကျခံနေရသူတွေကိုဦးစားပေးပြီးစဉ်းစားဖို့လည်းအကြံပြုထားပါတယ်ကိုလံဘီယာအိန္ဒိယနဲ့အမေရိကန်အပါအဝင်ကမ္ဘာတဝန်းနိုင်ငံတွေမှာ COVID-19 ကပ်ရောဂါအန္တရာယ်ကြောင့်အကျဉ်းသားတွေကိုလွတ်ပေးနေကြတယ်လို့အာရှနိုင်ငံတချို့မှလည်းအကျဉ်းသားတွေပြန်လွတ်ပေးဖို့စီစဉ်နေကြတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာတော့နှစ်စန်းတည့်ရနေမှာပဲသမရအမိန့်နဲ့အကျဉ်းသား2500နီးပါးကိုပြည်ထောင်လူငင်းခွင့်နဲ့ပြန်လွှတ်ပေးခဲ့ပါတယ်။ COVID-19 ရောဂါထိန်းချုပ်ဟန်တားရေးဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းဖြစ်မြန်မာနိုင်ငံဒေသအသီးသီးမှလည်းညွှန်ကြားချက်တွေထမှန်ထုတ်ပြန်နေရမှာနေပြည်တော်မြို့တွင်းကိုဝင်ရောက်လာသူမြည်သူမဆိုကျန်းမာရေးစစ်ဆေးရေးစခန်းတွေကတဆင့်စနစ်တကျစစ်ဆေးခံယူရမယ်လို့နေပြည်တော်ကောင်စီကဒေသရင်းညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဧပြီလ19ရက်နေ့မှာစတင်အသက်ဝင်ခဲ့တဲ့ညွှန်ကြားချက်အရကိုဗစ် -19 ရောဂါလက္ခဏာပြသူတွေဟာစောင့်ကြည့်စစ်ဆေးတဲ့ quarantine center မှာနေရမှာဖြစ်တယ်လို့တကြံခွင့်ကာလခီးသွားတာကိုတရင်မပိုခဲ့ဘဲနဲ့ပြင်လာတဲ့အစိုးရဝန်ထမ်းတွေဟာလည်း quarantine center မှာနေရမှာပါ။နေပြည်တော်ကိုလာရောက်သူမြည်သူမဆိုလိုအပ်ရင် quarantine center မှာစောင့်ကြည့်စစ်ဆေးသွားမှလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲည10နာရီကနေမနေ့4နာရီထိညမထွက်ရအမိန့်တွေကိုလည်းပြည်နေနေတိုင်းဒေသကြီးအသီးသီးမှာထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မှာတော့ဧပြီ20ကနေမေလ19ရက်နေ့ထိသတ်မှတ်လိုက်ပြီးမြေကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေဖြစ်တဲ့ဝမုံလာနဲ့ကိုကန့်ဒေသတွေပါဝင်ခြင်းမရှိပါဘူး။ညမထွက်ရအမိန့်တွေကိုကရင်ပြည်နယ်၊ကချင်ပြည်နယ်၊ရန်ကုန်တိုင်း၊မန္တလေးတိုင်း၊စကိုင်းတိုင်း၊ပဲခူးတိုင်းနဲ့ဧရာဝတီတိုင်းတို့မှာလည်းဒီသတင်းဘက်ကစထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာဧပြီလ20ရက်နေ့ထိ COVID-19 ရောဂါကြောင့်သေဆုံးသူ9ဦးအပါအဝင်ကူးစက်ခံရသူအဖြစ်အတည်ပြုထားသူ119ဦးရှိကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ခွဲစိတ်ကုသမှုခံယူခဲ့ပြီးတဲ့နောက်မှာကျန်းမာရေးအခြေအနေသိပ်မကောင်းဘူးလို့အတည်မပြုနိုင်တဲ့သတင်းတွေထွက်နေတဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျင်အွန်းဟာတိုင်းပြည်ကိုပုံမှန်အတိုင်းအုပ်ချုပ်နေပုံရတယ်လို့တောင်ကိုရီးယားအစိုးရကဒီကနေ့ပဲပြောလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့ဂေါ်လာဟာလာတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးတော့ဘာသတင်းမှကြားသိထားတာမရှိကြောင်းလဲတောင်ကိုရီးယားသမ္မတအင်ဒိုကပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့ပတ်သက်လို့ခမန်းပြောဆိုချက်တွေဟာနိုင်ငံရဲ့အရေးကြီးတဲ့အခမ်းအနားတွေကိုတည်ရောက်တဲ့အပေါ်မှာအခြေခံထွက်ပေါ်လေးရှိပါတယ်။အသက်30ကျော်ရဲ့မြောက်ကိုရီးယားကောင်းဆောင်ဟာဧပြီလ15ရက်နေ့ကကျင်းပတဲ့ကွယ်လွန်သူသူ့ရဲ့အဖိုးကင်အီဆုံအတွက်ဂုဏ်ပြုပွဲအခမ်းအနားကိုမတည့်ရောက်ပဲနေတာကြောင့်ကျန်းမာရေးဆိုးဝါးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာပါ။ကင်ဂျုံအွန်းဟာဧပြီလ17ရက်နေ့ကတော့ကိုရိုနာဗိုင်းရပ်စ်တာစီကာကွယ်ရေးဆိုင်ရာအစည်းအဝေးတစ်ခုကိုဥဆောင်ပြုလုပ်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာလည်းကင်မြဆီးရီးယားသမ္မတဘရှာအာဆတ်နဲ့
ကျူဘာသမရာမီဂွယ်ဒီယက်စ်ကနယ်တို့ကိုနှုတ်ခွန်းဆက်သွန်လွှာတွေပြပုခဲ့ကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာခဲ့ပါတယ်။အမေရိကန်တာဝန်ရှိသူတို့ကတော့ကောလာဟလသတင်းတွေထွက်မလာခင်တင်းနှင်းလာနေနှောင်းပိုင်းမှာပဲမြောက်ကိုရီးယားကောင်ဆောင်ရဲ့ကျန်းမာရေးကိစ္စနဲ့ပတ်သက်လို့သတိပြုမိကြောင်းပြောပြီးမယ်။အင်ဖြူတော်နဲ့အမေရိကန်နိုင်ငံသားကြီးဌာနကတော့တစုံတရာမှတ်ချက်ပြုတာမရှိသေးပါဘူးရှင်။အင်္ဂါနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကြေညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရခိုင်မြောက်ပိုင်းကမင်းရမျိုးနဲ့ရမောင်တရအနီမှာကုလသမဂ္ဂရင်တစည်းပြစ်ခတ်ခံရတာကြောင့်ကောင်းမောင်တဲ့ကုလဝန်ထမ်းတဦးတေဆုံးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေကိုဗစ် -19 စောင့်ကြည့်လူနာတွေရဲ့နှာခေါင်းအခေါင်တုပ်ပတ်နမူနာတွေကိုရန်ကုန်ကိုတောရောက်ပို့ဆောင်တဲ့ WHO ကမ္ဘာ့ကျန်းမာရေးဖွေပိုင် UN ဒစိုက်ပါကတစီကိုမနေ့ကညနေ 9:00 နာရီလောက်မှာတနက်နေ့ပြစ်ခတ်ခံရတာကြောင့်ကားပေါ်မှာပါလာတဲ့ဝန်ထမ်းတဦးတေဆုံးဝီတဦးတန်ရရှိခဲ့ပါတယ်။အဲ့ဒီကားကိုရခိုင်လက်နက်ကန်အဖွဲ့ဘက်ကပြစ်ခတ်ခဲ့တာဖြစ်ပြီးအခုလိုကိုဗစ် -19 ကာကွယ်ထိန်းချုပ်ကုသရေးကိုအစိုက်နေရှင် WHO ကားကိုပြစ်ခတ်လိုက်တာဟာလူသားမဆန်ဘူးလို့အစိုးရဘက်ကထုတ်ပြန်ထားပါတယ်။အဖွဲ့ဖက်ကတော့ WHO ကကိုသူတို့ပြစ်ခတ်တာမဟုတ်တလို့ပြစ်ခတ်ခံရတဲ့ဝန်ထမ်းတဦးကိုဆေးရုံကိုပို့ဆောင်ခဲ့တယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ
်။ရာမောင်တရားထိုင်းမှာအခြေပြုထားတဲ့ဒီစစ်စေးစခန်းကနေပြီးတော့မှသူတို့ဒီဟိုခွင့်ပြုလိုက်တာပေါ့နော်သူတို့ခွင့်ပြုချက်တောင်းတယ်အဲဒီမှာခွင့်ပြုလိုက်ပြီးတော့မှအဲ့ဒီကားကနေပြီးတော့ဒီရာမောင်တရားကိုဖြတ်လာတော့အဲ့ဒီမှာခွင့်ပြုပေးတဲ့ဒီဟိုဂိတ်ကနေပြီးတော့မှဒီမြန်မာစစ်တပ်တွေကအဲ့ဒီကားကိုနောက်ကနေပြီးတော့ဒါဟိုသူတို့လက်နက်ငယ်နဲ့ပစ်တာပေါ့နော်ဆိုတော့အဲ့မှဒီလက်ကားကလမ်းပစ်ထိုးရပြီးတော့ရသွားတာပေါ့ဆိုတော့အဲ့ဒီမှာတနားရီလောက်ကြာတဲ့အခါမှာပဲဒီကျွန်တော်တို့တပ်ဖွဲ့တွေကအဲ့ဒီကားကိုဟိုတွေ့ပြီးတော့မှဟိုကေထုတ်လာခဲ့ရသူတို့ကဒီအာဒီကားတစ်စီးဒီမှာဒီ WHO တိုင်းနဲ့လမ်းပစ်ဟိုထိုးကြနေတယ်ဆိုပြီးတော့အဲ့ဒီမှာသူတို့ကဒီကားပေါ်ကနေပြီးတော့ဟိုဆွဲထုတ်ပြီးတော့မှဒီဟိုဖားစီတွေပါတယ်ကျွန်တော်တို့ဒီအဒေချာရသူစုဆောင်ရှောက်ပြီးတော့မှဒီရွာသားတွေကတဆင်ဒီမြင်းပြားဟိုဆေးရုံကအရောက်ကျွန်တော်တို့ဘက်ကနေပို့ဆောင်ပေးလိုက်တာ
တပ်မတော်ပြောခွင့်ရသူကိုဆက်တွေ့မြင်းမြန်းတဲ့အခါမှာတော့တိရှာပြောစရာမရှိပဲအစိုးရရေးထုတ်ပြန်ချက်အတိုင်းပဲဖြစ်တယ်လို့တုံ့ပြန်ပါတယ်မနေ့ကမင်းမျိုးမျိုးနယ်ဖက်မှာတိုက်ပွဲတွေလည်းပြင်းထန်နေပြီ WHO ကပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးတနေ့အဲနှစ်ဖက်စလုံးကတော့တစ်ဖက်ကိုတစ်ဖက်ဆွဆွေးပြောဆိုနေကြပါတယ်ဘသူပြစ်တယ်ဆိုတာကိုမသိရသေးပေမဲ့ကြားထဲမှာတားတယောက်ကိုဆုံးရှုံးလိုက်ရတာနဲ့ပတ်သက်ပြီးမနေ့ကပြစ်ခတ်ခံရပြီးတည်ဆုံးတော့တဲ့ WHO ရင်ပေါင်းရေးဖက်ခင်ကအခုလိုပြောပါတယ
်ဟောကျွန်တော်တို့တားဆုံးရှုံးသွားတဲ့အတွက်ကြောင့်ကျွန်တော်တို့ရင်းနှီးမနာပေါ့သိမလို့ခံစားရတယ်ကျွန်တော်မိမလည်းမှယူကမှဖြစ်နေပြီညာအဲ့ဒါဆိုနော်ဒါပဲဒီညာဘက်ဒီဒါလေးမကြည့်ဘူးလေကျွန်တော်ကမြင်ရတဲ့ကိစ္စမျိုးတော့ရမ်းပြီးတော့ပြောတဲ့အခါတည်မှာမဟုတ်ဘူးကျွန်တော်တို့ဒါအဲ့လိုပေါ့တာဝန်တစ်ခုနဲ့သွားရမှာလမ်းမှာကုလို့ဖြစ်တဲ့အခါကျတော့ကျွန်တော်တို့မှတိုးဆုံးသွားပြီအဲ့တော့ကျွန်တော်တို့မှယူနစ်တက်ခံရနေရရာအဲ့လိုပဲပြောပြချင်တယ်နော
် UN တစိုက်ပါ WHO ပိုင်းကပြစ်ခတ်ခံရပြီးဝန်ထမ်းတွေသေဆုံးသွားတာကြောင့်စိတ်မကောင်းဖြစ်ရတယ်လို့အဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့စုံစမ်းနေတယ်လို့ကုလသမဂ္ဂပြန်ကြားရေးရာရှိဦးရေဝင်းကပြောပါတယ
်အခုချိန်မှာတော့ကျွန်တော်တို့ဟိုပြောချင်တာပေါ့ကျွန်တော်တို့ဒီဆုံးသွားတော့လေကျွန်တော်တို့လုပ်ဖို့ကံကတည်းကကျွန်တော်အင်တာနက်ကိုပြေမပေါင်းဖြစ်တယ်ပေါ့ဗျာသမီးသားစုတွေလည်းပြေမပေါင်းဖြစ်တယ်လောလောဆယ်တော့အဲ့ဒီအဖြစ်ဖြစ်ကတော့ကျွန်တော်တို့ဆုံးသက်ဆွစီပြေတယ်နော်ဘာမှတော့အထူးရှိတော့ဖြတ်ပြီးတော့ပြောကြရမရှိပါဘူးသူများဒီဟာနဲ့ပတ်သက်လို့တော့
ဒါအပြင်မနေ့ကမင်းပြမျိုးနဲ့ငစိုင်းကြီးွာဘက်မှာပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပြီးညနာကြီးွာကမြို့သမီးတူတည်ဆုံးခဲ့တယ်လို့အရသာ9ဦးလောက်တန်ရရရှိခဲ့တယ်လို့ဒေသခံတွေကပြောဆိုကြပါတယ်ဒီကနေ့မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာကြောင့်မင်းပြမျိုးနဲ့အဲ့ဒီငစိုင်းကြီးွာနဲ့တခြားနီးစပ်ကြီးွာတွေကဒေသခံတွေကြောက်လန့်ပြီးထွက်ပြေးနေကြရတယ်လို့အမည်မဖော်လိုတဲ့ညနာကြီးွာဒေသခံတူကပြောပါတယ်
ဆယ်ယုံလို့ယုံနေပိတ်ခတ်ထားတာကြောင့်အလုံးမစင်းနိုင်တဲ့အလုပ်သမားတွေအတွက်အစိုးရရဲ့လူမှုဖူလုံကြီးထောက်ပံ့မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်ဇော်ထက်ပါ။အစိုးရကပိတ်ရက်ထပ်ပြီးတက်တန်းတိုးလိုက်တဲ့ဆယ်ယုံအလုပ်ယုံတွေကအလုပ်သမားတွေကိုလူမှုဖူလုံကြီးထောက်ပံ့ပေးဖို့ပြင်ဆင်နေပြီလို့အလုပ်သမားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ကပြောပါတယ်။အလုပ်သမားဝန်ကြီးဌာနဟာအခုဖြစ်ပွားနေတဲ့ COVID-19 ရောဂါကိုထိန်းချုပ်ဖို့ဦးစားပေးအဆင့်သတ်မှတ်ထားတဲ့ဆယ်ယုံအလုပ်ယုံတွေကိုကျမ်းမာရေးဝန်ကြီးဌာနရဲ့သတ်မှတ်ချက်ဒီတိုင်းဆက်စပ်ပြီးမှဖွင့်ပွင့်ပေးမယ်လို့အေဘီလာစကိုရကသတင်းထုတ်ပြန်ခဲ့တာပါ။အဲ့ဒီထုတ်ပြန်ချက်ဟာတကြံပိတ်ရအပြီးအလုပ်ဆင်းမှုပြန်ရောက်လာတဲ့အလုပ်သမားတွေအတွက်အခက်အခဲတွေဖြစ်ခဲ့ရကြောင်းအလုပ်သမားတွေကပြောပါတယ်။ဝန်ကြီးဌာနဟာအနာနီးမှကြေညာချက်ကိုထုတ်ပြန်မိရဲ့အကြောင်းအမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကအေဘီလာ20ရက်ကနေပြည်တော်မှာသတင်းသမားတွေကိုရှင်းပြခဲ့ပါတယ်။ဒါကြောင့်လူမှုဖူလုံကြီးပေးထားတဲ့အလုပ်သမားတွေကိုထပ်တိုးပေးရအတွက်လုံထုံးလုံးနေအတိုင်းခန်းစားခွင့်တွေပေးသွားမယ်လို့သူကအခုလိုပြောခဲ့ရပါ။
မိန်းကတော့နည်းနည်းလေးတော့ကတ်သွားတာပေါ့လေ။လက်လက်ချိန်နဲ့ကတ်သွားတော့ တော့သူဝင်ကြီးကလာနေလည်းလုပ်ပေးနေကြတော့လူမှုဘူရိုအကျိုးဝင်တဲ့ဝန်ထမ်းတွေကိုတာတော့လေဆောင်းပေးဖို့ပြင်ဆင်နေတာပေါ့ဥပဒေရှိတဲ့လုံလုံလုံရှိတဲ့ကရောအင်းဆိုတဲ့မညာသူဘာနိုင်တဲ့လုံလုံလုံနဲ့ညီညီအောင်လည်းလုပ်ပြီးတော့မှဆောင်းပေးဖို့ပြင်ဆင်နေတာပေါ့
ဥပဒေတိုင်းဆိုရင်ကျမကြီးကြောင့်ဖြစ်လာတဲ့ကိစ္စတွေအတွက်လူမှုဖူလုံထဲဝင်ကြီးရဲ့60ရာခိုင်နှုန်းကိုအလုသမားတွေကခံစားဝင်ရှိပါတယ်။လက်တလုံးမှာလူမှုဖူလုံကြီးခံစားခွင့်ရမယ်အလုသမားမြန်မာတိုင်းနိုင်ငံလုံးမှာစုစုပေါင်း100,000+ရှိရလို့အမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကပြောပါတယ်။ဒါပေမဲ့အဲ့ဒီခံစားခွင့်ကိုအလုသမားတွေကဘလို့ထုတ်ယူနိုင်နေဆိုတာကိုတော့အသေးစိတ်ပြောဆိုသွားခြင်းမရှိသေးပါဘူး။လူမှုဖူလုံကြီးပြင်သွင်းထားတဲ့အလုသမားတို့ကတော့အစိုးရကထောက်ပံ့မဲ့အစီအစဉ်ဆိုတာတန်တရားရှိနေပါတယ်။
ဘလို့ပဲညီမအဲ့တော့အဲ့တော့နားမလဲဘူးအခုကတော့60ရာခိုင်နှုန်းတော့ရလောက်မယ်ပေါ့နော်ဝင်ရတော့အဲ့လိုအမတယောက်ကတော့ပြောတယ်ပြောတာတော့မရလောက်ဖို့များတယ်အကုန်ဝန်ထမ်းတွေအနေနဲ့ကလည်းအဲ့ဒီဟာကိုပဲသူတို့တော်တော်ကြီးကို
အလုသမားရေးဆောင်ရွက်သူအနာဂတ်အလင်းနာဆောင်မက်ကဒေါ်သက်သားအောင်ကတော့အစိုးရဘက်ကထောက်ပံ့မဲ့အစီအစဉ်ကရှင်းရှင်းလင်းလင်းမရှိသေးဘူးလို့ပြောပါတယ
်အခုတည်းကဟို60ရာခိုင်နှုန်းရမယ်လို့ကလက်ရှိသိထားတော်များလည်းပဲပေါ့နော်ဘလို့မျိုးပုံစံနဲ့သွားရမယ်ဘလို့မျိုးထုတ်ယူလို့ရတယ်ဆိုတဲ့ဟာမျိုးကအစိုးရကနေပြီးတော့ဒါတရားဝင်မှမပြောမိတာဖြစ်တဲ့အတွက်တော့အမှန်အနေနဲ့ပြောချင်တာတော့ဒီလိုအခြေအနေမျိုးဒီသက်ရက်သာဝင်ပေါ့နော်အာလော်ရင်တူကြီးနဲ့ရနိုင်ဖို့အတွက်ကိုအစိုးရကဒီလက်နက်မျိုးအောင်လုပ်ပေးနိုင်ရင်တော့ဒါအကောင်းဆုံးဖြစ်တယ်လို့အမှန်အနေနဲ့မြင်နေတယ
်အစိုးရဦးစားပေးစစ်ဆေးသွားမယ်စေယုံတွေထဲမှာစေဝါစားတော့ကုန်နဲ့လုံသားတထောင်ထက်ရှိရဲ့စေယုံတွေပါပါတယ်အလုသမားတချို့ကတော့အခုချိန်ကြီးဒီထောက်ပံ့ငွေကိုဘယ်လိုရနိုင်မလဲဆိုတာသိချမသိရသေးကြောင်းပြောပါတယ်။ရန်ကုန်တခုထဲမှာတင်စက်ရုံအလုယုံပေါင်း6000ကျော်နဲ့လုံသားအင်ဟာ6000ကျော်ရှိပါတယ်။အေယာဝတီတိုင်းပသိမ်မြို့ကအထည်ကျောင်းစက်ရုံတွေကတော့ဒီနှစ်ဧပြီလ27ရက်ကစပြီးရန်နာလိုက်ပါတယ်။ပဲခူးတိုင်းစမှုဆောင်စီမံခန့်ခွဲရေးကတော့ကြီးညာချက်ထုတ်ပြန်တဲ့မြို့ထဲမှာအစောဆုံးဖြစ်ပြီးရောဂါကာကွယ်ဖို့နိုင်ငံတော်ရဲ့လိုအပ်ချက်အရာလဲပတ်နေတဲ့စက်ရုံတွေကလွှဲပြီးဇန်နဝါရီအလုံးဧပြီလ30အထိပိတ်ထားရမယ်လို့ထုတ်ပြန်ခဲ့ပါတယ်။ကျွန်တော်စောထက်ရန်ကုန်မြို့ကနေပြပူထားတာဖြစ်ပါတယ
်။ VOA မေကန်တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်။ကျွန်မကဆုမွန်ပါရှင်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအသွားလာကန့်သတ်မှုတွေကိုအလျင်စလို short ချတာမျိုးမလုပ်မိဖို့သတိပေးနေချိန်မှာမြန်မာနိုင်ငံမှာရောဘယ်လိုအခြေအနေရှိနေပါသလဲဆိုတာကိုပြောပြပေးချင်ပါတယ်။ဟုတ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်ကမ္ဘာတဝက်နိုင်ငံတွေမှာတော့အသွားအလာတွေကန့်သတ်ထားပြီးတော့လုပ်ငန်းတွေရပ်ဆိုင်းထားရတာကို short pop ပေးဖို့ပြင်ဆင်နေချိန်မှာပဲအလင်းစလုံးမလုပ်မိဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးနေတာပါအခုဆိုရင်တော့ COVID-19 ကပ်ရောဂါကြောင့်လူ9ဦးသေဆုံးပြီးကူးစက်သူ100ကျော်ရှိနေတဲ့မြန်မာနိုင်ငံမှာလည်းလုပ်ငန်းတွေပြန်လည်ပတ်ဖို့ပြင်ဆင်နေကြပါပြီဒါပေမဲ့လည်းအထူးပြားတာစေကူတာခန်းတွေမှာစေတနာဝင်တဲ့အဖြစ်စေကူတာမှုပေးနေတဲ့ဒေါက်တာကိုကိုထွေးတို့လိုမြမဆေးပညာရှင်တွေကတော့မြန်မာနိုင်ငံမှာလည်းအလင်းစလုံးမလုပ်မိဖို့တယ်လို့ရှုမြင်ပါတ
ယ်ကျွန်တော်နေတော့ April ကမွန်းနမမီ first week လောက်ထိတော့လေနိုင်ငံအနေနဲ့တော့ပိတ်ထားစီကျင်နေတယ်ဟုတ်ပိတ်ထားဆိုလူတွေကတော်တော်များလမ်းပေါ်ပြန်ထွက်လာကြပါပြန်ထွက်လာကြမှာဆိုတော့လေကျွန်တော်တို့ဒီ outbreak ကြီးဖြစ်ဖို့တာကြည့်ဖို့ကတော့တော်တော်လေးခက်ခဲမယ်ဖြစ်နေကျွန်တော်နေနေတော့ဒီ May first week လောက်ထိတော့ပြုံးနေရောအလုပ်ရုံတွေရောအကုန်လုံးပိတ်ထားစီကျင်နေတယ်ဟုတ်အကောင်းဆုံး stay home မှာတော့နေသင့်နေတယ်ဗျဟုတ်ကျန်ဆောက်လာမယ်ဆိုလည်းကျွန်တော် social distance လောက်ဖို့အတွက်ကတော့ပညာပေးတော်တော်လေးလောက်ရမယ်ထင်တယ်တကယ်လူကြီးထူထပ်တဲ့နေရာတွေမှာလည်းအခုက positive case တွေတွေ့တာလည်းနေရာတွေမှာအဓိကတွေ့တာ။ဒီယောဂဖြစ်ဖို့အတွက်တို့ကတနေ့တာစာဝတ်နေရပိုအရေးကြီးတာ။တို့ကဒီယောဂယူမကြောက်တာလည်းမဟုတ်ဘူး။ကြောက်တော့ကြောက်တယ်ဒါမဲ့လည်းတနေ့တို့အတွက်ဝင်ဝင်မရှိဘူးဆိုတော့စာဖို့တောက်ဖို့တို့တော့ကအခက်အခဲရှိတာနိုင်တာ။တိုင်းဆိုရအနေနဲ့ဖြစ်ဖြစ်ကျမကြီးကြီးထားတာပဲဖြစ်ဖြစ်လာအောင်စစ်သေးတာမျိုးစစ်ပြီးတော့မှဆက်ရုံလုပ်ရုံနေရာဖွင့်တဲ့လို့ comment ပြီးတော့ပါပဲဖွင့်ပါမယ်ဆိုတာမျိုးပေါ့
ဒီလိုကဘာကံယောဂကြုံနေရချိန်မှာတော့ယောဂကူးစက်မှုထိန်းချုပ်ဖို့လိုအပ်တယ်လို့တစ်ချိန်တည်းမှာပဲလုပ်ငန်းတွေပိတ်ထားရတဲ့အတွက်အလုပ်သမားတွေဝန်ထမ်းတွေစာဝတ်တွေရေးပြဿနာတွေနဲ့လည်းကြုံနေရတာပါမြန်မာနိုင်ငံဘဟုဘဒုက္ခဟောင်းလည်းဖြစ်လက်ရှိကမ္ဘောဇာဖန်ရဲ့အကြီးအကျယ်ပေးပုဂ္ဂိုလ်ဖြစ်တဲ့ဦးသန်းလွင်ကတော့တတိထားကြိုက်တွယ်ဖို့လိုတယ်လို့ပြောပါတယ
်ဘောပြင်းနေတော့တိတ်ပြီးတော့ဒီကြိုက်တော့တိတ်မရှိတော့ဘူးလေဘလို့တယ်ကိုတည်းပါတော့ဖွင့်ထားပြီးသွားပြင်တာရှိတယ်ဒါပေမဲ့ဆိုရင်လည်းလွယ်ဆိုရင်တော့ဘောလေးကဒါလိုဖွင့်လိုက်လို့ရှိရင်တော့တကတအားကြီးပြည့်စုံစေတအားကြီးတက်လာမလားလို့ပါတော့နော်ဒါလိုပြန်ပေါင်းလို့ရပြီးတော့ကြည့်ကြည့်လာမလားပြောခဲ့တယ်ကအားလည်းဒါအလုပ်သွားပဲရှိရင်ပြည့်လဲသူတို့လည်းစောင့်နေရကိစ္စရှိရအောင်ခုနကတစ်ပတ်ကတော့ဒီမှာတော့ဒီတိုင်းပြည်မှာတော့ခုနလို USA လိုမျိုးဒီ social system မှာ social security system ကဒီမှာမှမကောင်းဘူးအဲ့ဒါသူတို့စောင့်နေရတယ်တစ်ခါရှိနေတော့ ကိုရွက်ကွယ်ကိုရွာဒေတာဥမာတန်းတဲ့ဒီကလည်းတကဝင်ပြီးကြတာပဲညဝေတဲ့စိတ်လည်းဒီမှာရှိပါလေအဲ့ဒီကူကတော့ကောင်းတယ်ရော social security system မရှိမှလို့လည်းပြင်ချက်လိုက်တော့လေဘဝကြီးတော့မှအချင်းချင်းရိုက်ပြီးကူညီတဲ့စိတ်တမ်းမျိုးနဲ့တော့လုပ်နေတော့ဘယ်လောက်ကြီးတော့ဟိုစိုးချင်တာလေနော်အဲ့လိုပဲတွေ့ရတာပဲ
အစိုးရကတော့အကန့်အသတ်တွေနဲ့စစ်ဆေးမှုလုပ်နေတဲ့အချိန်မှာလုပ်ငန်းခွင်တွေရပ်သားရမယ့်အနေအထားနဲ့လုပ်သားတွေအတွက်နေ့စဉ်ဝင်ငွေထိခိုက်မှုတွေဖြစ်လာနေတဲ့အနေအထားပေါ်မှာသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကဘာတွေဆောင်ရွက်နိုင်ပါသလဲ။မြန်မာလုပ်ငန်းရှင်ဒေါက်တာဆိုးထုတ်ရဲ့အမြင်ကတော့
ကျွန်တော်တို့အခုပြဿနာကတော့ဗျာဒီရေတိုကအခုဒီလကုန်ပြီးရောလဲဘယ်လိုလဲပြောတောင်းတုံးလို့အဆင်ပြေတယ်ဗောနော်ဝင်လုပ်ငန်းအလုပ်ရှင်တွေကစိုက်ပြီးဆိုပဲပြေးကြတာ။ဒါမဲ့ဒီအီဒရာကုန်ဟိုင်းရောကျွန်တော်ကနောက်လာသေးတာကြရင်ရောလို့ဖြစ်မယ်ဆိုတာလည်းကျွန်တော်လည်းစဉ်းစားနေမှာเนาะအတို့ကိုကျွန်တော်ပြေးရမှာဆက်သွားမှာဘယ်လိုသွားမလဲပေါ့เนาะအဲ့တော့ရေရှည်ဖြစ်သွားတဲ့အခါကျရင်ရက်ဒီဘိုးတော့ခက်တာမဟုတ်လားရက်ငွေကြရင်ကျွန်တော်အလုပ်ပြုတ်တဲ့ဟာမျိုးဖြစ်လာမလားပေါ့เนาะအဲနောက်ဆက်တွဲကြံစည်ရရောစဉ်းစားဖို့တော့လိုပါမယ်ဒီအီဗယ်လာအထိကတော့စဉ်းစားမှာမရှိဘူးနောက်လာနေလို့ကျွန်တော်တို့ဖြစ်လာရင်တော့လုပ်ငန်းတွေတူတယ်ဝါနိုင်တာပေါ့เนาะ
ကိုဗစ် -19 ကာယောဂါကူးစက်မှုကိုထိ ंछ ုပ်ဖို့ကြိုးပမ်းတဲ့အနေနဲ့လက်တလုံးမှာတော့ရန်ကုန်မြို့အပါအဝင်မြို့ကြီးတချို့မှာရပထွက်ရအမိန့်တွေလူစုလူဝေးပလုတ်ဖို့အမိန့်တွေကိုထုတ်ပြန်ထားပါတယ်ရှင်
။ပြည်ရင်းကကိုဗစ်လူနာတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုပါယောဂါကူးစက်မှုတွေရှိလာနေပြီးတခွဲတီပြူလူနာတွေနဲ့ထိတွေ့မှုရှိခဲ့လို့အသွားအလာကန့်သတ်ခံရတဲ့ဆရာဝန်တွေနဲ့တိုက်နယ်စေယုံတွေမှာယောဂါကာကွယ်ရေးအတွက်ပစ္စည်းလိုအပ်ချက်တွေရှိနေတဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့မနေ့ကည7နာရီထုတ်ပြန်ပြီးချိန်အထိဆိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ119ဦးအထိရှိထားပြီးအဲ့ဒီထဲက6ဦးဟာကျန်းမာရေးဝန်ထမ်းတွေပဲဖြစ်ပါတယ်။လူနာနံပါတ် 118 နဲ့ 119 ဦးဟာပြည်မျိုးကပြည်သူစေယုံကြီးမှာတာဝန်ထမ်းဆောင်နေတဲ့သူနာပြုဆီယာမာတွေဖြစ်ပြီးလူနာနံပါတ် 19 ကနေတဆင့်ကူးစက်ခံရတယ်လို့သိရပါတယ်။ကူးစက်ခံရတဲ့ဆီယာမာ2ဦးလုံးဟာအခုချိန်မှာပြည်စေယုံမှာပဲရှိနေပြီးသူတို့ရဲ့ကျန်းမာရေးအခြေအနေကောင်းမွန်တယ်လို့အဲ့ဒီစေယုံကဒုတိယစေယုံအုပ်ကြီးဒေါက်တာတိရာဆိုးကပြောပါတယ်။ကျန်းမာရေးဝန်ထမ်းတွေကိုပါဒီယောဂါကူးစက်မှုတွေရှိလာတာကြောင့်ယောဂါကာကွယ်ရေးဝတ်စုံ PPE နဲ့ပတ်သက်ပြီးစနစ်တကျဝတ်ဆင်ထားဖို့ကိုထပ်ခါတလဲလဲသတိပေးပြောဆိုပေးနေတယ်လို့ဒေါက်တာတိရာဆိုးကအခုလိုပြောပါတယ်
။ဟိုလူနာရေးလည်းရှိလာတယ်ဟိုဝန်ထမ်းတွေလည်းကူးစက်မှုတွေရှိလာတယ်ဆိုတော့ကျန်းမာရေးရောဆရာဝန်တွေကိုဒီဟာနဲ့ပတ်သက်ပြီးတော့စနစ်တကျလုပ်ဖို့အတွက်အမြဲတမ်းပြောနေတာပေါ့နော်။မအားလေးတော့လုပ်နေတယ်အဓိကတော့တတိမလစ်ဖို့ပေါ့နော် PPE ကို break မဖြစ်ဖို့ပေါ့နော်ဒါလေးကိုကူးစက်မှတ်ပြီးတော့အားလုံးလည်းထပ်ခါတက်ခါအတူတူပြောပြနေပေါ့နော
်အခုလို COVID-19 ကာယောဂါကိုကာကွယ်ကူးသနေရတဲ့ကာလမှာလူနာတွေနဲ့ထိတွေ့နေရတဲ့ဆရာဝန်တွေရဲ့ဒီယောဂါကူးစက်ခံရသူတွေရှိသလိုသီးခြားနေထိုင်မှုအတွက်အသွားအလာကန့်သတ်ခံရသူတွေလည်းရှိပါတယ်လူနာနံပါတ် 109 နဲ့တငဲကျုံစီပါကလင်းနဲ့မှာကွန်တက်ဖြစ်ခဲ့တဲ့ဆီယောင်ဝန်တဦးကိုနေအိမ်မှာအသွားအလာကန့်သတ်ပြီးသီးခြားနေထိုင်မှုအတွက်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားခဲ့ပါတယ်အဲ့ဒီဆရာဝန်ဟာလူနာနဲ့ထိတွေ့ရမှာယောဂကာကွယ်ရေးဝတ်စုံ PPE ကိုသတ်မှတ်ထားတဲ့အစဉ်အတိုင်းဝတ်ဆင်ခဲ့ပေမဲ့ကျန်းမာရေးဝန်ထမ်းတွေကိုလေ့ကျင့်မပေးခင်ကာလမှာဖြစ်ခဲ့လို့ quarantine ဝန်ခံရတယ်လို့သိရပါဗျ။အသွားအလာကန့်သတ်ပြီးနေအိမ်မှာတီးခြားနေထိုင်နေတဲ့ဒေါက်တာဆေသူအောင်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျ။အခု
ဆိုကြကျွန်တော်တို့ကြံခံလိုက်ရတယ်။ဒါဆေးရုံတွေကကြောင်ပြီးကြံခံရမယ်။အရင်ကျန်းမာရေးစနစ်မှာလေ့လာတာမရှိသေးဘူး။သူတို့ကာပါလွတ်နိုင်နေတယ်။သူတို့အဲ့လိုကာပါလွတ်နိုင်နေလို့ပဲကျွန်တော်တို့ထိခြားရအောင်ကြိုးမြေလို့မြင်တယ်။အဲ့တော့နောက်တစ်ချိန်ပေါ့နော်မတော်တာဆက်ပြီးနောက်တစ်လားနှစ်လားမှာအဲ့လိုမျိုးဆရာဝန်တွေမကြိုခံမရရင်ဒါတော်တော်လေးအခြေအနေဆိုးရတဲ့အခါရောက်နေပြီကြာအဲ့လိုအခြေခံမရောက်ပါသေးလို့ကျွန်တော်ဆူတောင်းပါတယ
်ကျူဝင်နေတဲ့ကာလပြည့်ရင်ကိုပိုင်ဆေးရပြဖွင့်မှာဖြစ်လို့ကျဲမိုင်နဲ့အကစားဝင်ကြီးဌာနကအထွေထွေယောဂါကိုဆေးရတွေမှာလူနာတွေကိုဘလို့ထားရှိပြီးဆရာဝန်ကိုယ်တိုင်ကလည်းလိုက်နာဆောင်ရွက်ဖို့လိုတဲ့အချက်လက်တွေကိုတိကျတဲ့လမ်းညွှန်ချက်ထုတ်ပေးစေချင်တယ်လို့ဒေါက်တာစေသူအောင်ကဆက်ပြောပါတယ်ကိုဗစ်ကိုတိုက်ထုတ်နေရတဲ့ကာလမှာလူနာတွေအနေနဲ့လိုအပ်တဲ့အချက်အလက်တွေကိုအတိအကျပြောပေးဖို့လိုပြီးဆရာဝန်တွေကလည်းယောဂါကာကွယ်ရေးအတွက်ချမှတ်ထားတဲ့နည်းလမ်းတွေအတိုင်းဆောင်ရွက်မှသာဒီယောဂါကူးစက်ခံရတာကာကွယ်နိုင်မယ်လို့ဒေါက်တာစေသူအောင်ကအကြံပေးထားပါတယ်
ကျွန်တော်အစ်ကိုဆောင်ရွက်ပြောင်းနေလဲဆရာဝန်တွေကူးစက်တဲ့အကြောင်းအရာကလူနာတွေရှိကဖြစ်စီအပြည့်မရတာလေဖြစ်နေကြတယ်ဒီမှာဒီလူနာတယောက်ဒီပုံမှန်အချိန်မှဆိုရင်လိုအပ်တဲ့အကောင့်ဒီစီနေဒီထားရတဲ့ဒီမှာဆိုရင်ကျွန်တော်ကြည့်တယ်ဗျာဒီမှာဒီမှာ content တွေရှိတယ်ဒီစားတာတွေရှိတယ်ဒီခုခုပေါ့နော်ဒီ software တွေရှိတယ်ရှိတယ်ဆိုရင်ဒီလိုမျိုးဆိုရင်တော်တော်ကဖေးရှားကာပါလုပ်ပြီးကြည့်တယ်အဲတော့တစ်ခါကျရင် miss ဖြစ်သွားတယ်ရှိတာပေါ့နော်ဥပမာဒီနာ video တွေပဲဆိုပြီးတော့ PPE ကိုချွေထားတဲ့အကောင်မျိုးရှိတယ်အဲလိုကြရင်မလို့အားတဲ့ကူအားတွေရှိတာပေါ့ဗျာ
မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ဆိုဒီယောဂါကိုကုသထိန်းချုပ်ရမှာကျန်းမာရေးဝန်ထမ်းတွေအတွက်လိုအပ်တဲ့ပစ္စည်းကရိယာနဲ့ကုသရေးပိုင်းမှာလိုအပ်ချက်ရှိမှုတွေကမြို့ပြတွေထက်နေမျိုးတွေမှာပုံများတာကိုတွေ့ရပါတယ်ကျမိုင်းနဲ့အကစားဝင်ကြီးဌာနရဲ့ထောက်ပံ့မှုတွေအပြင်ပြည်မကအလှူရှင်တွေစီကပါအကူအညီတောင်းခံနေရတဲ့အထိရှိနေတာပါ အေးအမရိတိုင်းငတိုင်းချောင်းမြို့နယ်မှာတော့ကိုဗစ်လူနာမရှိသေးပေမဲ့ပြည်ပကပြန်လာသူတွေကိုအသွာလာကန့်သတ်ထားတာကြောင့်ဖြစ်လာခဲ့ရင်တန်တရားလူနာ6ဦးအတွက်တည်တံ့ထားရှိကုသပေးဖို့နေရာပြင်ဆင်ထားတယ်လို့သိရပါတယ်။ ငတိုင်းချောင်းပြည်သူစေယုံမှာဆီယောင်ဝန်တအုပ်နဲ့သူနာပြုဆီယောင်မှာဆယ်ဦးအပြင်အောက်ခြေဝန်ထမ်းခုနှစ်ဦးသာရှိပေမဲ့ဒါဟာတိုက်နယ်စေယုံတစ်ခုအတွက်အင်အားပြည့်တဲ့အနေအထားမှာရှိတယ်လို့ဒေါက်တာနေဝင်းထွန်းကပြောပါတယ်။ဒါပေမဲ့အခုလိုယောဂါရှိသူတွေနဲ့ထိတွေ့ခဲ့သူတွေကိုကွာရန်တိန်းထားတဲ့အနေအထားမှာအစားထိုးနိုင်မှုအတွက်သူနာပြုဆီယောင်မှာနဲ့အောက်ခြေဝန်ထမ်းတွေကိုအဖွဲ့လိုက် နေနဲ့ချမှတ်ထားတဲ့လမ်းညွှန်ချက်တွေကိုတည်ကြားလိုက်နာပေးဖို့ဒေါက်တာနေဝင်းထွန်းကတောင်းဆိုထားပါတယ်
ဖြစ်လာရင်ကျွန်တော်တို့ကျမရဲ့ဝန်ထမ်းတွေမှာဒီစီးပွားရေးကလည်းကျွန်တော်တို့မှာလုံလုံလောက်လောက်မရှိဘူးဒီအင်အားလည်းလုံလုံလောက်လောက်မရှိဘူးဖြစ်လာရင်ကျွန်တော်တို့အခက်အခဲတွေအများအများဖြစ်ဖို့ရှိပါတယ်အဲကြောင့်ဒီလူတို့ကကိုယ့်အနေနဲ့မှာကိုယ်နေပြီးတော့ချမှတ်ထားတဲ့စီးပွားရေးတိုင်းနာပြီးစီစဉ်အဲဒါလေးကိုဒီသက်ဆိုင်ရာလူကြီးတွေသိချင်တာ
မတိုင်းကြောင်မြို့ပြည်သူစေယုံမှာကျန်းမာရေးဝန်ထမ်းတွေအတွက် N95 mask နဲ့သူတွေကအောက်ဆီဂျင်တက်ကိုတိုင်းတာတဲ့ဆက်လိုအပ်မှုရှိနေတယ်လို့သိရပါတယ်။ COVID လူနာတွေတဲ့ကယောဂပျောက်ကင်းသူ9ဦးထဲမှာစေယုံစင်ခွင့်ရထားသူတွေကကျန်းမာရေးဝန်ထမ်းဖြစ်တဲ့လူနာနံပါတ်15လဲပါဝင်ပြီးဖြစ်ပါတယ်။ဒီကနေ့စီးရင်တွေအရကမ္ဘာနိုင်ငံနဲ့နေပြည်တော်210မှာလူပေါင်း320ကျော်ကိုကူးစက်ခဲ့တာပါ။ဒီယောဂကြောင့်တင်းကို3,800ကျော်ရှိခဲ့ပြီးယောဂတတလာသူအရေအတွက်ဟာလဲ6,500ကျော်ရှိထားပြီးဖြစ်ပါတယ်။ကျမဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်အခုပြောပြပေးမှာကတော့တချို့ရက်ွက်တွေကြီးရွာတွေမှာကို့အစီအစဉ်နဲ့ကိုလမ်းတွေကိုပိတ်ဆို့ပြီးလုံခြုံရေးယူရတဲ့ပတ်သက်လို့လူအခွင့်အရေးရှုထောင့်တရားဥပဒေစိုးမိုးရေးရှုထောင့်ရဲ့အမြင်တွေဖြစ်ပါတယ် COVID-19 ရောဂါကူးစက်ပြန့်ပွားမှုကိုစိုးရိမ်ရတဲ့အတွက်တချို့ရက်ွက်တွေကြီးရွာတွေမှာကို့အစီအစဉ်နဲ့ကိုလမ်းတွေပိတ်တာအဝင်အထွက်ကြမ်းမတ်စီစစ်တာတွေလုပ်နေပါတယ်ဒီလိုတွေလောက်တာကမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်လာနိုင်တဲ့အပြင်လူအခွင့်အရေးကိုလည်းထိခိုက်တယ်လို့ရှင်းနေတွေနဲ့လူအခွင့်အရေးလှုပ်ရှားသူတွေကဆိုပါတယ်။ရက်ွက်တွေကြေးရွာတွေကယောဂကူးစက်တာကိုတားဆီးနိုင်ဖို့ကုညီချင်ကြတာတွေကြောင့်လှုပ်ဆောင်ကြတာတွေဖြစ်ပေမဲ့ဒေသနဲ့အစိုးရရဲ့အမိန့်ထဲမှာမပါတာတွေကိုမလှုပ်ဆောင်ကြဖို့လိုတယ်လို့ဆိုပါတယ်။ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့အမိန့်ကိုပဲလိုက်နာပြီးဆောင်ရွက်ကြဖို့ကိုလည်းတရားလွှတ်တော်ရှင်းနေဦးကြည်မြင့်ကတိုက်တွန်းထားပါတယ်။
သာထိခိုက်တာဟောဒါအဲ့လိုကြောင်းတယ်ကာတယ်ဟောလုံးဆန်လို့လို့မရဘူးဒါလည်းအစိုးရရဲ့ဟိုအမိထုတ်တာနောက်ကျတာပေါ့နော်သူလုံးဝမရအချိန်မီမလုံးနိုင်ဘူးအဲသူကတော့ကုညီတာပေါ့ဗျာသူကတော့ရဲရွာလေးတဲ့တနင်္ဂနွေဝိုင်းကြီးကြပါဗောဒါမလို့ကောင်းတာလို့တပြေးညီဖြစ်ရင်ကောင်းတာပေါ့အမကျမ်းမာရေးဝန်ကြီးဌာနရဲ့အမိကရမထွက်ရအဲသူမြို့မြို့နဲ့လေးတတ်မှတ်တယ်အဲ့ဘဏ္ဍာရဘဏ္ဍာမထွက်ရဆိုတာအဲ့ဒါတပြီးတော့သွားမိုးတဲ့နေလေအဲ့ဒါဒီလိုပေါ့သူကမှတ်တဲ့နေရာလေးပေါ့အဲ့ဒါမှအပါဥပပုံမှန်144ထုတ်တယ်လို့တောင်းကြီးလိုပါလို့မှကြားတယ်အဲ့ဒါပုံမှန်144ထုတ်ရင်ထုတ်ရင်ပြစ်တာလို့ရတယ်အဲ့ဒါမျိုးမထုတ်ရဘူးလေဒါပြစ်တာမယ်ဟာလေအဲ့တော့ပုံမှန်144နဲ့ကျမရဲ့ဝန်ကြီးဌာနထုတ်တယ်အမိန့်နဲ့မှားပြီးကောင်းတယ်ပေါ့နော်ကြီးအဲ့တကယ်ကြတော့ပုံမှန်144ထုတ်အောင်မဟုတ်ဘူးကျမရဲ့ဝန်ကြီးဌာနအမိန့်ကိုပဲလိုက်နာပြီးအားလုံးလုပ်အောင်မှာပြောရင်အဲ့ဒါနေကိုပိတ်ဆို့တာတွေပါလေအဲ့ဒါလည်းမလုပ်ရဘူးအမိန်တွေကအဲ့ဒါလည်းမပါဘူးအမိန်တွေကမပါတဲ့ဟာတော့အကောင့်ထဲပေါ်လို့မရဘူးနော်
ဒီလိုရက်ွက်တွေကြေးရွာတွေမှာကိုယ့်သဘောနဲ့ကိုလော့ကဒေါင်းလောက်တာတွေရှိရင်သက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးမှုတွေရဲစခန်းတွေသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်ဂျုံတွေကိုတွားရောက်တိုင်ကြားနိုင်ပြီးသူတို့တွေကသာဖြည့်ရှင်းမပေးဘူးဆိုရင်ဒီလိုပိတ်ဆို့ထားသူတွေကိုဒဏ်ငွေ5,000နဲ့ထောင်ဒဏ် 6 လအရေးယူလို့ရတယ်လို့ဦးကြည်မင်းကဆိုပါတယ်ဒီလိုအသွားအလာအဝင်အထွက်တွေကိုပိတ်ဆို့ကန့်မှတ်ထားတာတွေကလူတဦးချင်းစီရဲ့ကိုယ်ပိုင်အခွင့်အရေးတွေဖြစ်တဲ့လွတ်လပ်စွာသွာလာခွင့်ကိုထိခိုက်သလိုဒီလိုလုပ်တာကနေလုံပိုင်ခွင့်ထက်ကျော်လွန်ပြီးအကျန်းဖက်တဲ့အဆင့်မျိုးအထိရောက်သွားမှာကိုစိုးရိမ်တဲ့အကြောင်းလူအခွင့်အရေးလှုပ်ရှားသူတဦးဖြစ်တဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကပြောပါတယ
်ပထမအဆုံးလော့ကဒေါင်းလုပ်တဲ့အချိန်မျိုးမှာကျွန်တော်တို့ထိခိုက်တာကတော့လွတ်လပ်စွာသွာလာခွင့်ဆိုတဲ့အကြောင်းအရာတွေကျွန်တော်ထိခိုက်ပါတယ်နောက်ကလွတ်လပ်စွာရင်းကျန်းစွာစီတမ်းလက်လေခွင့်စုဝေးခွင့်ကိုလည်းကျွန်တော်ထိခိုက်နိုင်တယ်။တခါတလေဘာသာရေးယုံကြည်ချက်ကြောင့်လူစုလူဝေးနဲ့ဝိပုဒ္ဒါတွေစုတောင်းတာတွေဒါကိုလည်းထိခိုက်နိုင်ပါတယ်။ဒါပေမဲ့ဒီလိုမျိုးကိစ္စတွေကကျွန်တော်တို့အရေးပေါ်ကာလမှာလိုအပ်ရင်လိုအပ်သလောက်ဆိုင်းငံ့မှုကတော့ကျွန်တော်တို့လူခွေထဲမှာပြင်ပြထားတဲ့သဘောမျိုးရှိပါတယ်။ဒါပေမဲ့ကျွန်တော်စိုးရိမ်တာကခုနလိုမျိုးကျွန်တော်တို့တိုင်းပြည်မှာကတချောင်းတကာတာတရွာတစ်ပုတ်စမ်းစုလူပဲတချို့မျိုးနဲ့ကတချို့တမန်ချက်တွေရှိတယ်တချို့ကကွာရန်တီးဝင်ခိုင်းတယ်တချို့ကလုံးဝရွာထဲကိုဝင်ခိုင်းဘူးဆိုတော့ကိုယ်သဘောဆန္ဒနဲ့ဟိုတန်ဆွေးကြိုးတွေချပြီးရွာဆက်တဲ့လမ်းတွေကစပိတ်တဲ့ဟာမျိုးဖြစ်လာတယ်ဆိုင်းငံ့လို့ရတော့ အခွင့်အရေးတဲ့ပို့လွန်ပြီးတော့အကြမ်းဖက်တဲ့ဟာမျိုးမတရားနှိပ်စက်တဲ့ဟာမျိုးလိုအပ်တဲ့လုပ်ပိုင်မှုတွေပို့ပြီးတော့အာဏာအလွဲသားသုံးစားလုပ်တဲ့အခြေအနေများဖြစ်သွားမလားဆိုတော့ကျွန်တော်စိုးရိမ်ပါတယ
်။ရောဂါကူးစက်တာကိုတားဆီးနိုင်ဖို့အတွက်လော့ကဒေါင်းလုပ်ဖို့လိုအပ်တယ်လို့ဒီလိုလုပ်တဲ့အခါတက်ကြီးရွယ်အိုတွေမကျန်းမာတဲ့သူတွေကလေးငယ်တွေအပါအဝင်စားဝတ်နေရေးအခက်အခဲရှိနိုင်တဲ့သူတွေအတွက်ကိုပံ့ပိုးပေးနိုင်ဖို့အစီအစဉ်တွေအများကြီးလှုံ့ဆော်ပေးဖို့လိုအပ်တယ်လို့လည်းဦးအောင်မျိုးမင်းကပြောပါရယ်။လက်ရှိမှာတော့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကလူ9ဦးထက်ပိုမစုကြဖို့ညွှန်ကြားထားပြီးရန်ကုန်ရဲ့မြို့နယ်9ခုမှာအသွားအလာတင်းကြပ်တာတွေလုပ်ထားပါရယ်။တိုင်းနယ်ပြည်နယ်အချို့မှာတော့ညမထွက်ရအမိန့်ကိုသက်ဆိုင်ရာတိုင်းအစိုးရကဒေသနာအမိန့်ထုတ်ပြန်ထားတာတွေရှိပါရယ်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့ပါရယ်။
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။ Corona virus ပိုးချင်းမရှိစမ်းသပ်ဖို့အတွက်ဘသူတွေကို Federal အစိုးရရဲ့ထောက်ပံ့ရန်ပုံငွေတွေပို့ပေးမလဲဆိုတဲ့ကိစ္စအမေရိကန်နိုင်ငံရဲ့တိုင်ဝမ်ကျမ်းမှာအဓိကညှိနှိုင်းဆွေးနွေးနေကြပါလေ။ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုက်ဖျက်ရေးတိုက်ပွဲတွေကနိုင်ငံရေးတိုက်ပွဲတစ်ခုဖြစ်လာနေတဲ့အကြောင်းအဲလစ်ဘက်လီရဲ့သတင်းလွှာကိုဆက်ပြီးတင်ပြပါမယ်။ဆေးရုံနေမှာဆရာဝန်တွေတူနာပြုတွေကလူနာတွေရဲ့အသက်ကိုလူနေရတဲ့အချိန်မှာပဲအမေရိကန်လွှတ်တော်အတွင်းမှာလည်းမတူညီတဲ့တိုက်ပွဲကိုအကြိမ်နဲ့တိုက်နေကြရပါလေ။အသေးစားစီးပွားရေးလုပ်ငန်းတွေဆက်ပြီးလည်ပတ်နေအောင်လက်တလောဖက်ဒရယ်ဆိုးရထောက်ပံ့မယ်အစီအစဉ်ရအခုငွေတွေကိုဘသူတွေကိုပေးမလဲဆိုတာအခြေတင်ဆွေးနွေးနေကြတာပါ Republican တွေဘက်ကတော့အသေးစားစီးပွားရေးလုပ်ငန်းတွေကိုပဲပို့ပြီးတော့ပေးစီခြင်းတယ်လို့ပြောနေပါတယ် Democrat တွေကဒါအောင်သဘောမတူပါဘူး Democrat Party ဝင်အော်နိုဒေါ်ဥက္ကဋ္ဌ Nancy Pelosi ကတခြားလိုအပ်တဲ့သူတွေလည်းရှိနေတယ်ဆိုပြီးဖြန့်ကျက်ပေးဖို့ပြောနေပါတယ
် We have an opportunity and an urgency to do something for our
country. ဆေးရုံတွေဆရာဆရာမတွေမိသားတပ်ဖွဲ့ဝင်တွေနောက်တခြားသူတွေအတွက်လည်းအရေးပေါ်သုံးဖို့တခုခုလုပ်ဖို့အခွင့်အရေးတခုရလာနေပြီလို့အောက်လတော်ဥက္ကဋ္ဌ Nancy Pelosi ပြောသွားတာပါ။ပထမတစ်ခေါက် Federal အစိုးရအကူအညီထောက်ပံ့မရခဲ့တဲ့အသေးစားစီးပွားရေးလုပ်ငန်းတွေရဲ့အခြေအနေအားလုပ်ငန်းဆက်လက်လည်ပတ်ဖို့မရေမရာဖြစ်နေပါလေ။သမ္မတ Donald Trump ကတော့
We're continuing to negotiate with the Democrats to get
တိုင်းပြည်နဲ့ကကျွန်တော်တို့ရဲ့လူ့သမားတွေနောက်အသေးစားစီးပွားရေးလုပ်ငန်းရှင်တွေကိုကူညီပေးနိုင်အောင်ကျွန်တော်ဒီမိုကရက်တီနဲ့ဆက်ပြီးတော့ညှိနှိုင်းသွားမှာပါဘောတူညီချက်ရဖို့တိတ်ကိုနီးကပ်နေပါပြီလို့သူကပြောသွားတာပါစီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရဘက်ကလည်းလုပ်ငန်းတွေပြန်စဖို့စေကထက်သန်နေတဲ့အချိန်မှာအခုလိုထောက်ပံ့ကူညီရေးကိစ္စအခြေတည်ဆွေးနွေးမှုတွေပေါ်ပေါက်နေတာပါသမ္မတအင်မီရောရဲ့လုံရက်တွေကိုဝေဖန်နေတဲ့ဒီမိုကရက်ပါတီဝင်တော်တော်များများကလုပ်ငန်းတွေပြန်ဖို့မယ်ဆိုရင်အမေရိကန်ပြည်ထောင်စုတဝန်းနေရာအနှံ့ယောဂဗိုလ်ကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးတာတွေလုပ်ဖို့အစိုးရအနေနဲ့ဒါကိုကြီးကြပ်ဖို့တိုက်တွန်းပြောဆိုနေပါလေ။အောက်လတော်ဥက္ကဋ္ဌ Nancy Pelosi က
The key that opens the door to the economy is testing
ဒီကစီးပွားရေးတကားကိုပြန်ဖွင့်ဖို့ဆိုရင်ယောဂကူးစက်မှုရှိမရှိစမ်းသပ်ဖို့ဒီကိစ္စကပဲတကယ်ပဲအရေးကြီးတာပါ။ကျမတို့လုံသေးလုံထိုက်တဲ့အတိုင်းမလုပ်ခဲ့ကြဘူး။သမ္မတကြီးအနေနဲ့ဒီလိုစမ်းသပ်မှုတွေလူတွေဘသူတွေနဲ့ထိတွေ့ခဲ့ကြလဲပြန်စစ်တာမျိုးတွေတခြားသူတွေနဲ့တီးတန့်ခွဲထားတာမျိုးဒီလိုဆောင်ရွက်တဲ့ကိစ္စတွေလုပ်ဖို့ပြက်ကွက်ခဲ့ပါလေလို့ဝေဖန်ပြောဆိုသွားတာပါ။သမ္မတအင်မြူရောဘက်ကတော့ယောဂဖြစ်ပွားမှုအများဆုံးရှိနေတဲ့နေရာတွေမှာပဲကူးစက်မှုရှိမရှိကိုစမ်းသပ်တာမျိုးတွေလုပ်တင်တယ်လို့ပြောနေတာပါ။အင်မြူရောကိုရိုနာဗိုင်းရပ်စ်တိုက်ပွဲညီနိုင်ဆောင်ရွက်ရေးမှူးဒေဘိုရာဘရစ်ကယောဂဆန့်သက်တဲ့နေရာမှာမဟာဗျူဟာတရားချမှတ်လှုပ်ဆောင်တာကပဲအထိပ္ပာယ်ရှိမယ်ဆိုပြီးအခုလိုပြောပါတ
ယ် None of our tests that we use in medicine can diagnose 100% of the people who are positive.
တုံးပြနေတဲ့ဆင်းနဲ့ယောဂကူးစက်မှုရှိမရှိဆန့်သက်တဲ့နေရာမှာယောဂရှိတဲ့သူမှအတိအကျယောဂရှိတယ်မရှိတဲ့သူမှမရှိပါဘူးဆိုတာမျိုးတရားရဂိုင်နှုန်းပြည့်ဖော်ထုတ်နိုင်တဲ့အခြေအနေမှမရှိပါဘူးဆန့်သက်မှုကသိက္ခာကောင်းတဲ့ဆန့်သက်မှုဆိုပေမဲ့လည်းယောဂပြန်ပေါ်မှုနေတဲ့ပြည်နယ်တွေကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိတဲ့ပြည်နယ်တွေမှာသုံးမယ်ဆိုရင်ယောဂရှိမရှိအပြေမားတွေထွက်လာနိုင်ပါတယ်လို့သူကပြောသွားတာပါ အခုအချိန်မှာတော့ဒီမိုကရက်ပြည်နယ်ဥချုပ်ရေးမှူးတွေကရောရီပါဘလစ်ကန်ပြည်နယ်ဥချုပ်ရေးမှူးတွေကပါလူတွေမှာယောဂရှိမရှိစမ်းသပ်တာတွေတိုးလှုပ်ပေးဖို့အစိုးရကိုတောင်းဆိုနေကြပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့
I believe if they want it we should give it to them and get it for them and work with them.
ဒီလိုစမ်းသပ်တာတွေလုပ်ဆောင်ခြင်းနဲ့ဆိုရင်လုပ်နိုင်အောင်ကျွန်တော်တို့ကပေးရမယ်။ဒရုန်းနဲ့အတူတူလုပ်လို့ရမယ်လို့ကျွန်တော်ယုံကြည်ပါတယ်။ပြည်ထောင်ချုပ်ရေးမှုတွေကသူတို့ပြည်နယ်ကိုသူတို့ဘာသာပဲထိန်းချုပ်ခြင်းနဲ့ဆိုပြီးပြောခဲ့တာခင်ဗျားတို့သတိရမှာပေါ့။အခုသူတို့ကဖက်ဒရယ်အစိုးရစီကအကူအညီတွေရကျင်နေပါတယ်။ရောဂါစမ်းသပ်ဓာတ်တွေကိုဖက်ဒရယ်အစိုးရကလုပ်ပေးပါဆိုပြီးတော့ပြောနေပါတယ်။နှစ်ခုစလုံးတော့ရမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောသွားတာပါ။အေဗီရောကိုရိုနာဗိုင်းရပ်စ်တပ်ဖြတ်ရေးညီနိုင်ဆက်သွယ်ရေးမှူးဒီဘိုရာဘရစ်ကရောအစိုးရအနေနဲ့ရောဂါကူးစက်မှုရှိမရှိစမ်းသပ်တဲ့ကိစ္စတွေကိုပုဂ္ဂလိကတွေနဲ့ရောဆိုးရအဖွဲ့အစည်းတွေနဲ့ပါလက်တွဲဆောင်ရွက်နေတယ်လို့ပြောပါ
တယ်ဆိုးရအဖွဲ့ပြီးသားတဲ့အဖွဲ့အနေနဲ့
မေဂန်ပြည်တော်စုတဝမ်းမှာရှိတဲ့တပ်ဖွဲ့ကန်းတစ်ခုချင်းစီကိုဆက်သွယ်ဆောင်ရွက်နေပါတယ်ဆက်ဆက်ရပြည်တယ်လိုက်ဒေသခံအာဏာပိုင်တွေနဲ့မဖြစ်မနေလက်တွဲဆောင်ရွက်ဖို့တိုက်တွန်းပြောဆိုနေတာပါမေဂန်ပြည်တော်စုအတွင်းမှာယောဂဘိုးစမ်းသပ်မှုတွေကိုနှစ်ဆဘိုးတို့လုပ်နိုင်မယ်လို့ယုံကြည်ပါတယ်ဆိုပြီးပြောဆိုသွားတာပါတိုင်းပြည်မှာလုပ်ငန်းတွေပြန်လည်ဖွင့်လှစ်ဖို့စီးပွားရေးလုပ်ငန်းတွေပြန်လည်ပတ်နိုင်အောင်ဘလို့အကောင်းဆုံးလုပ်မလဲဆိုတာတွေကိုဖက်ဒရယ်အစိုးရကရောပြည်내အစိုးရခေါင်းဆောင်တွေနီးလန်းနေရှာနေကြတဲ့အချိန်ထဲမှာပဲရောဂါကူးစက်မှုကိုလည်းနည်းနည်းသမျှနေအောင်ကာကွယ်ဖို့ပြင်ဆင်နေကြကြောင်းပါခင်ဗျာကျွန်တော်သိထိုင်ပါပ
ါအင်္ဂါည VOA အစီအစဉ်တွေကို Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်ပြီးအင်ကန်ကျက်ဒရိုက်လီလိုင်းအစီအစဉ်နေရာမှာစားထူးပြောင်းလဲထုတ်လွှင့်နေတဲ့ဆွေးနွေးကန်းအစီအစဉ်ကိုနားဆင်ကြပါမယ်။ COVID-19 ကာယောဂါရေးမြန်မာတာဝန်ရှိသူတွေရဲ့လုပ်ကိုင်ဆောင်ရွက်ချက်တွေဘာကြောင့်နှောင့်နှေးနေရတာပါလဲ။စက်ရုံလုပ်ရုံတွေနဲ့အလုပ်သမားတွေလုပ်ငန်းခွင်ပြန်ဝင်ရတဲ့ကိစ္စကန့်တွဲဖို့ဘာကြောင့်ဒီလောက်အထိကမောက်ကမဖြစ်ရတာပါလဲ။ဘာတွေအားနည်းပြီးဘာတွေလုပ်ဖို့လိုနေပါသလဲ။စာရုံနဲ့ပတ်သက်ပြီးလူမှုရေးနဲ့နိုင်ငံရေးဆိုင်ရာသုံးသပ်ချက်ဆောင်ပါတွေရေးသားနေသူစာရေးဆရာမမတ်မုံမုံမြတ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် Unity Party ဘောဓုတေသနအဖွဲ့အတွင်းရမူကိုကျော်ဝနာတို့နဲ့သုံးသပ်ဆွေးနွေးထားပါတယ်ခင်ဗျာမမတ်မုံမုံမြတ်နဲ့ကိုကျော်ဝနာ VOE ဆွေးနွေးကမ်းမှာပါဝင်ပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ပထမဦးဆုံးလက်ရှိဒီရပိုင်းနောက်ဆုံးအခြေအနေတစ်ခုနဲ့ကျွန်တော်ရင်ဆလိုက်ချင်ပါတယ်အဓိကတော့ဒီစိတ်ယုံတွေပြန်ဖွင့်တဲ့ကိစ္စအလို့သမားတွေတနင်္လာနေ့မှာစေယုံတွေကိုဝုန်းဆိုပြီးတော့အဆုလိုက်အပြုံလိုက်ရောက်လာကြတဲ့ကိစ္စတွေတွေ့ရတာအတော်လေးကိုအန္တရာယ်များတဲ့အနေအထားမျိုးကျွန်တော်တွေ့ရပါတယ်ဆိုတော့ကိုကျော်နာဒီကိစ္စဘယ်လိုများလွဲသွားတာလဲဘာတွေများအားနည်းသွားလဲဝန်ကြီးဌာနကထုတ်ပြန်ချက်ကတိတ်နောက်ကျလွန်ပြီးတော့စေယုံတွေစီအချိန်မှန်မရောက်အလို့သမားတွေစီအချိန်မှန်မရောက်အချိန်မီပေါ့လေတိကျရအောင်မဖြစ်နိုင်တာဘယ်လိုအခြေအနေဖြစ်သွားတာလဲဗျာ
โอเคကျွန်တော်အချိန်တော့ဒီအလို့သမားဝန်ကြီးဌာနရဲ့အားနည်းချက်လို့မြင်နေဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီတကြံကာလတခုမှာကိုဗစ်ဒီအမျိုးသားဆင်တော့ဘိုးဆင်ကော်မတီရဲ့လုပ်နေတဲ့ပုံမှာသူက follow up ဟန်ချက်ညီအောင်လုပ်ရမယ်ကိစ္စတခုမှာဒီလိုသမားတွေကိစ္စကိုသူဖြစ်ရန်ကုန်ပေါ့လေရန်ကုန်တိုင်းစူရဖွဲ့နေပြည်တော်စုလူသမားဝင်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဘလို့ဖြစ်ရှင်းအကောင်းဆုံးလဲဆိုတဲ့ဟာကိုဆောင်ရတာနောက်နှီးတယ်လို့ကျွန်တော်စိတ်ထဲမှာခံစားလုပ်တော့လုပ်နေပါတယ်လို့တော်တယ်ပဲလုပ်ဆောင်နေရတော့လည်းချက်ချက်ရှိတယ်နောက်နှီးလို့ခံစားအဲ့ဒါကြောင့်လို့လေဒီဒီပါဒီဒီရတဲ့ပြည်နယ်တွေကစိတ်ကူစရာပေါ့တိုင်းပြည်ကစိတ်ကူစရာပေါ့
ဟုတ်ကဲ့အမမမြကုနာကိုကျော်နာပြောတာလည်းမမမြကြားပြီးပါပြီဆိုတော့အဲ့ဒီစိတ်ယုံတွေအလုံးယုံတွေအချိန်ဒီမမမြတွေ့ရတဲ့အချိန်မှာဘလူများစိတ်ထဲအတွေးပေါ်ပါလေဗျာ
ကျမမြင်တာတော့အဲ့ဌာနချင်းချိတ်ဆက်လို့ရှောင်းမှုကတိတ်ချိတ်ဆက်မမိသေးဘူး။ဒါပဲဆိုတော့ဟိုကျမတွေ့တဲ့လောက်ဒီရေးပေါ်တုံ့ပြန်ရေးကော်မတီဖွဲ့ခဲ့ပြီးခဲ့ရဌာနချင်းချိတ်ဆက်လို့ရှောင်းမှုတွေတော့လှုပ်လာတာတွေ့တယ်။ဥမာ quarantine center တွေမှာအဲ့လိုမျိုးပေါ့ဘယ်လိုပေါင်းပြီးလုပ်ကြမလဲဆိုတဲ့ဟာကြီးရှိတယ်လုပ်ကြတယ်ဒါပေမဲ့ဒီအခုကိစ္စမှာကြတော့ဒီကျမရေးဝင်ဌာနနဲ့အလုပ်မှိုင်းဝင်ဌာနကြားမှာရှိတဲ့အဲ့ဌာနချင်းချိတ်ဆက်လို့ရှောင်းမှုကမပြည့်ပြင်းဘူးထင်တယ်။မပြည့်ပြင်းတဲ့အတွက်စစကခုလိုမျိုးစိတ်ပူကြကိစ္စ
ရဲ့ထုတ်ပြန်ချက်ထုတ်တာနောက်ကျစက်ယုံတွေစီလူသမားစက်ယုံတွေလူသမားတွေကတည်တာနောက်ကျတဲ့အချိန်ကြီးရောက်လာတာပေါ့နော
်ထုတ်ပြန်ချက်ထုတ်တာလည်းသူ80နောက်ဆင်ဖြစ်တယ်ပေါ့နော်ပထမတရက်ထုတ်မှနောက်တစ်ခုတစ်ဆက်တည်းသွားလိုက်တယ်ဆိုတော့လူတွေကနားလဲမှာပြီးတော့ဌာနချင်းလည်းမတူဘူးပထမဆုံးထုတ်တဲ့ဌာနက9ရောင်နဲ့အထက်မထွက်ရကျမဝင်ကြီးဌာနထုတ်လိုက်တယ်ပြီးလည်းပြီးတော့နောက်တရက်ကျမလူသမားဝင်ကြီးဌာနထုတ်လာတယ်ပေါ့နော်အဲ့တော့ပထမနေ့ကထုတ်ထုတ်ချင်းပိုင်း9ရောင်နဲ့အထက်မထွက်ရဆိုတော့ကိစ္စနဲ့ပတ်သက်ပြီးတော့တော်တော်များများမရှင်းကြအောင်နားမလဲကြဘူးပေါ့နော် ဆိုတော့အဲ့ဒီဟာကိုဟိုခြုံငုံမြောင်လို့အဲ့လမ်းညွန်ညက်တွေလိုက်လာတယ်နောက်တစ်ခါလုံမဝင်းထနာအဲ့လိုမျိုးစစ်ဆေးမှုတွေလုပ်မယ်ဆိုတဲ့ဟာကြီးထွက်လာတယ်ဆိုတော့နည်းနည်းလေးနောက်ကျသွားတယ်ခါးရထုတ်လိုက်ရင်ပြဿနာမရှိဘူးတခါလည်းမထုတ်ဘဲနဲ့အဲ့ရက်ချလိုက်တဲ့ခါမှာအဲ့ဒီအခြေဆက်ကပြတ်သွားတယ်အဲ့လိုပဲကျွန်မမြင်ပါတယ
်ဟုတ်ကဲ့ဆိုတော့ကိုကျော်နာလည်းခုနပြောပါတယ်ကျွန်တော်လည်းမြင်နေတွေ့နေရတာဟာလာဝေဖန်တဲ့လူတွေစောင့်ကြည့်နေတဲ့လူတွေပေါ့လေဆိုရင်ဈေးနဲ့ဝေဖန်ကြတာပါစောင့်ကြည့်ကြတာပါဆိုတော့အခုလက်ရှိဒီတာဝန်ရှိတဲ့လူတွေလောက်ကင်နေတဲ့ပုံတွေကြည့်ရတာကဒီအရေးယူလှုပ်ဆောင်တဲ့အပိုင်းမှာဒီကိုကနောက်ကလိုက်ပြီးတော့နောက်ကျနေတဲ့ပုံမျိုးတွေ့နေရတယ်ဗျာဘာကြောင့်အဲ့လိုဖြစ်နေရတယ်လို့ကိုကျော်ကနောက်လို့ကိုယ်တိုင်သုံးသပ်လဲ
အဓိကတော့တာဝန်ရှိတဲ့ပုံကိုယ်တွေပေါ့နော်ဒီပေါ်မှာသူတို့ရဲ့တဦးစီရဲ့အလေးထားမှုပေါ်မှာပိုပြီးသက်ဆိုင်မယ်လို့ကျွန်တော်ခံစားရတယ်เนาะတူပြည်ဒီဥစားဆိုရင်အလုသမားကြီးဟာကိစ္စတွေဖြစ်နေတဲ့အတွက်အလုသမားဝန်ကြီးဌာနပို့ပြီးတော့ဒီကိစ္စမှာဒီတချံပြီးရင်ဒီအလုသမားနေနဲ့ပတ်သက်တော့ရန်ကုန်ပြန်လာတော့မယ်သူတို့ပြန်မလာခင်မှာသူဘာတွေဆောင်ရွက်ပေးသင့်လဲဘာတွေကိုဘယ်လိုဆောင်ရွက်ပေးသင့်လဲဆိုတဲ့ဟာကိုကြိုတင်ဆောင်ရွက်မှုပိုင်းမှာတော်တော်လေးအားနည်းတယ်လို့ကျွန်တော်တို့ကမြင်တယ်တချက်ကလည်းသူတို့ဘက်က complaint ပြောစရာတခုပါလေ gazette holiday နဲ့တက်ဆိုင်သွားတဲ့အတွက်သူတို့ခေါ်ဖို့ခက်ခဲရှိတယ်ဘာညာလို့လဲဒါ reason ပြချင်နေပြီမတိုးတော်လည်းပဲဒီကိစ္စဒီ emergency case ဖြစ်တဲ့အတွက်ဒီလို reason ကလည်းသိပြီးတော့ရှည်မြင့်မြင့်ရှိလာတဲ့ reason တော့မဟုတ်ဘူ
းဟုတ်ကဲ့ဆိုတော့မတ်မွန်မြတ်ကိုကျော်ဝနာပြောသွားတဲ့ပုံမှာခုနလိုချိတ်ဆက်ပြီးလောက်တာမှာအားနေတယ်နောက်ကျနေတဲ့ပုံရှိတယ်ဆိုတော့မတ်မွန်မြတ်လည်းဒါကိုတွေ့တာပဲမတ်မွန်မြတ်ကိုယ်တိုင်ရောဘယ်လိုသဘောရလဲအဲ့ဒါ
ကျွန်မမြင်တာကတော့ဒီကိစ္စတွေကဖြစ်မှာပဲဒီကတောင်းကနေဖြစ်မဲ့ကိစ္စရေတော့မျောလင့်ထားမှာပဲကျမတို့လည်းဘာဖြစ်လို့လဲဆိုတော့ဒါဒီကဘာလုံးမှာလည်းဒီတိုင်းပဲဖြစ်နေတာနေရာတော်တော်များများမှာပေါ့နော်တချို့အစိုးရအနေငယ်ကလွဲပြီးတော့ထိန်းချုပ်နိုင်တဲ့အစိုးရရှားပါတယ်ကိုကျော်သိန်းတို့စီမှာလည်းတွေ့နေရတာပါပဲဆိုတော့ဒါတွေကတော့မျောလင့်ထားမှာပဲဒါပေမဲ့အဲ့ဒီမျောလင့်ထားတဲ့ဟာတွေကိုဖြစ်လာပြီဆိုရင်အကောင်းဆုံးပြန်ပြီးတော့ဘယ်လိုထိန်းမလဲဆိုတာပဲတော့ဖြစ်လာပြီးမှတော့ကျမတို့ကသူကတော့အလုံးမလုံးဘူးသူကတော့အလုံးလုံးတယ်ဆိုတာအစားပေါ့နော်ဘလို့ပေါင်းပြီးလုပ်မလဲဘလို့ထပ်ပြီးတော့ဒီလိုမျိုးကိစ္စမျိုးထပ်မဖြစ်အောင်ဘလို့သွားကြမလဲဆိုတဲ့ဟာပဲလှုပ်ရင်းနဲ့လိလာနေတာကျွန်မမြင်တာလှုပ်ရင်းနဲ့အစိုးရကိုနိုင်ကလည်းဒီတကယ်ကိုမမြင်ရတဲ့ရန်သူကိုကာကွယ်ဖို့လှုပ်လှုပ်နေရင်းနဲ့ကသူအစိုးရတိုင်းမှာပဲအဲ့ဒါကိုလုပ်နေရတာဖြစ်တဲ့အတွက်ကတောင်းကနေနေရတော့နေရာတိုင်းမှာရှိမှာပဲဆိုတော့လှုပ်ရတဲ့အလုပ်ကြရတဲ့ပြိုင်နဲ့ထပ်မှလည်းကိုကျော်သိမြင်တဲ့အတိုင်းပဲအများကြီးပါပဲအာကာကွယ်ဖို့လည်းလှုပ်ရတယ်ထိန်းချုပ်ဖို့လည်းလှုပ်ရတယ်ခုဖို့လည်းလှုပ်ရတယ်ဆိုတော့အဲ့ဒါတွေကနောက်ပြီးတော့ဌာနတစ်ခုနဲ့လုံးလို့မရောဌာနပေါင်းစုံပေါင်းလို့ရတဲ့ခါမှာအဲ့ကြားထဲမှာချိတ်ဆက်တွေကလည်းပြတ်မှာပဲဒါတွေကမျောလင့်ထားရမှာပဲကျွန်မမြင်တာကတော့လေ
ဟုတ်ကဲ့ချိတ်ဆက်တွေပြတ်မှာကူတော့မျောလင့်ထားကြတာပေါ့လေဒါပေမဲ့လူလူကြတဲ့အခါကျတော့လည်းလူလူကသူတို့နေတူဘွားပေါ့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်လည်းပြောထားတာရှိပါတယ်လူလူရဲ့ကျန်းမာရေးဝန်စားရေးသွားလာရေးပူပန်ကြောက်ကြမှုတွေပြေလျော့စေဖို့အစီအမံတွေလုပ်မယ်ဆိုပြီးတော့ပြောထားတာရှိပါတယ်ဒါပေမဲ့လည်းအခုချိန်အထိကတော့လူလူပိုင်းမှာကဒီပူပန်ကြောက်ကြမှုတွေပြေလျော့တဲ့အရေးလက္ခဏာမရှိတဲ့ပြင်ပို့ပြီးတော့တော့မှတိုးလာတဲ့အရေးလက္ခဏာမျိုးတွေတွေ့နေရတယ်ဆိုတော့ကိုကျော်နာဘာတွေလှုပ်ဖို့လိုသေးလဲကိုကျော်နာဘာတွေလှုပ်ဖို့ရှိတယ်လဲ
အဲဒီနေ့ကြားတာတော့တို့ဒီအခုဒီအလုပ်သမားတွေနဲ့ပတ်သက်လို့ပေါ့နော်ဒီမှုဖူလုံကြီးထောက်ပံ့မှုတွေလုပ်ဖို့တော့တို့စိုက်မိနေတယ်အစိုးရဘက်ကတော့စူးစမ်းအထောက်အကူတော့ရှိတော့ရှိတယ်တိုးတော်လည်းပဲအဲကျွန်တော်တို့ရဲ့ဒီ bureaucratic institution ရဲ့အားနဲ့ကျေပြောအောင်လားဒီချုပ်ကိစ္စတွေမှာမြန်နေတဲ့လောက်မမြန်တာတုံဆိုင်နေတာပေါ့တုံဆိုင်နေဆိုတော့သူအပြစ်ဖြစ်မှာစိုးရိမ်နေစိတ်နေပြီပေါ့နော်လှုပ်လိုက်တဲ့အခါမှာမှားသွားမလားဆိုတော့စိုးရိမ်နေစိတ်နေရှိတဲ့အခါကျတော့တချို့ဟာတွေမှာအချိန်ကြီးမဖြစ်သွားတဲ့အခါကျတော့ကျွန်တော်ကစိုးရိမ်တာကဒီကူးဆက်မှုထပ်ပြီးတက်လာမလို့မဟုတ်ကျွန်တော်ကစိုးရိမ်တာ control နောက်ကျတာနဲ့ကျွန်တော်တို့ကူးဆက်မှုများလာရင်တိုင်းပြည်အတွက်ပေါ့ပြည်သူအတွက်ပေါ့ပေါ့
ဆိုတော့မမမြေကြီးကနပြောသလိုပဲလူလူရဲ့ကျန်းမာရေးဝန်စာရေးသွာလာရေးပူပန်ကြောင်းကြောင်းမှုတွေပြည်လျော့စေဖို့မမမြတ်ကိုယ်တိုင်ကအစိုးရအနေနဲ့ဟလာလက်ရှိကာလမလို့ဆရာတွေကနပြောသလိုလို့ဆရာတွေကအများကြီးပဲဟလာကတောင်းကနေနဲ့ဖြစ်တာတွေလည်းရှိတယ်အဲ့ဒီကြားထဲမှာပဲလက်ရှိအချိန်မှာအစိုးရအနေနဲ့ဘာတွေလုပ်နိုင်မယ်သေးတယ်လို့မမမြတ်ကြီးစလဲ
ကျွန်မထင်တာတော့လေအဓိက information dissemination ပေါ့သူဟို information တွေပို့တာတွေကအရင်နောက်ကြတဲ့ဟာတွေရှိရပါတော့အဲ့ဥပဒေလမ်းညွှန်ချက်တွေရှင်းလင်းပြတ်သားမှုမရှိအရှိရဲ့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့အစိုးရလုံနိုင်တာတခုတော့ရှိတယ်ဟိုဒီသတင်းတွေထုတ်ပြန်တာဟိုမိတ်တွေထုတ်ပြန်တာကိုပြောရဆိုခွင့်ရှိသူတယောက်ထဲတောင်မှဌာနတစ်ခုတည်းလောက်တာမျိုးမဟုတ်ဘဲနဲ့ဥပမာတက်မတော်သတင်းမှန်ပြန်ကြားရေးဖွဲ့လိုမျိုးကိုဗစ်သတင်းမှန်ပြန်ကြားရေးဖွဲ့တစ်ခုလောက်ဖွဲ့ပြီးတော့အဲ့ဒါတွေကိုသတင်းမီဒီယာတွေနဲ့ဆင်ဆက်မပြတ်ချိတ်ဆက်လှုပ်ရှားဖို့လိုတယ်ဘာလို့ဆိုတော့ကျမတို့ကပြန်ကြားရေးဝန်ကြီးဌာနတစ်ခုရဲ့အားကိုးလို့မရတော့ဘူးပြမမီဒီယာတွေလွတ်လပ်တဲ့သတင်းမီဒီယာတွေနဲ့ချိတ်ဆက်ပြီးလို့ဟိုအများကြီးလို့ဘာလို့လူလူစီသတင်းရောက်ဖို့อ่ะအရန်ရေးကြည့် အခုလိုမျိုးပေါ့နက်ဝက်မမီဘူးဌာနချင်းနက်ဝက်မမီလို့အော်ဒီဟာကိုလူတွေမသိသွားဘူးဆိုလို့ရှိရင်စောစောစီးစီးတွေကသတင်းမီဒီယာတွေကိုစောစောထုတ်ပေးနိုင်လိုက်ဆိုရင်ဒါတွေကအချိန်ရောက်သွားမှာပဲပေါ့နော်အဲ့အဲ့မျိုးလေးတွေရောရှိရပေါ့ဒါကလုံးတင်နေတာပေါ့နော်နောက်ဥပဒေတွေလမ်းညွှန်ချက်တွေရှင်းလင်းပြတ်သားမှုရှိအောင်ပို့ပြီးတော့လုပ်ဖို့လိုတယ်စူးစမ်းဖို့လိုတယ်အဲ့ဒါလည်းကျမတို့အစိုးရဌာနတစ်ခုနဲ့တစ်ခုကြားမှာဒါပြည်ညိုင်းဝင်ဌာနလောက်ရမယ်လို့ကျမရဲ့ဝင်ဌာနလုံနေတယ်အဲ့ဒါမျိုးဆိုလို့ရှင်လဲအလုတ်ကဟိုသူတို့ရဲ့ဟိုဘာလဲလုပ်ငန်းတာဝန်ချင်းမကွဲပြားအောင်ဖြစ်နေပါတော့နော် clear မဖြစ်ဘူးအဲ့ခါမျိုးမှာဘယ်သူကလုံမှလဲဘယ်သူကဒါကိုလုံမှလဲဆိုတော့ဒီဟို delivery ကပြတ်သားမှုမရှိတဲ့အခါမှာဆက်စပ်ပြောရဲလူတွေ confuse ဖြစ်စီရပါတော့အဲ့ဒါမျိုးလေးတော့ရှိအဲ့ဒါတွေကတော့ပြင်ဖို့လိုတယ်ဟာပေါ့နော
်ဟုတ်ကဲ့
နောက်ပြီးတော့ဒီ healthcare facility ကကျွန်တော်နိုင်ငံမှာငွေတွေကမလုံတော့ကျမရဝန်ထမ်းမလုံလောက်ဘူးဆိုတော့အားလုံးတည်ပြီးသားပဲနိုင်ငံလုံးမှာစီးအောင်ပေါင်း1000ကျော်လောက်ပဲရှိရလားအားလုံးတည်ပြီးသားဒါပေမဲ့အခုပရာဟိတတွေနောက်တစ်ခါဆောဆောကျမရဝန်တန်းကိုပဲဟို volunteer လုပ်နေတဲ့သူတွေကိုဟိုသင်တန်းတွေပေးပြီးတော့သူတို့ပို့ပြီးတော့ scale ဖို့ဖြစ်လာအောင်ပို့ပြီးတော့တုံးလို့ထောက်ခုပြုတ်နိုင်လာအောင်လုပ်နိုင်နေဆိုရင်လည်းကောင်းတာပါပဲဒါကြီးလဲကျွန်တော်ထင်ပါတယ်ဟိုတောင်းဆန်းစုကြည်နဲ့လူလူနဲ့တွေ့တဲ့ခါမှာပြောတဲ့ခါမှာလည်းထောက်ပြတာ
အများကြီးပါ
အဲ့ဒါလေးတွေကလည်းအဲ့ဒါလေးတွေကတကယ်တမ်းကျတော့ like လောက်ကြမှာပါပဲကျွန်မထင်ပါဒါကလည်းရွေချက်ကဒီအောက်ခြေအတန်နေဟိုလူလူကြားထဲမှာသိလာအောင်အစိုးရကအရင်တောင်းရှေ့သူတွေသိလာအောင်ပေါင်းကူးနေလို့လုပ်ပေးနေရလို့ပဲကျွန်မမြင်ပါတယ်အင်တာမကောင်းပါတာ
ဟုတ်ကဲ့ခုနကကိုကျော်နာပြောတဲ့ထင်ပါလဲပါပါတယ်လုဖို့လိုအပ်တာတွေကိုတော့မြင်ထားတယ်ဒါပေမဲ့တိတိပို့ပြီးတော့မြန်အောင်လုဖို့လိုနေတယ်ပေါ့နော်ခုနကမမမပြောသွားတယ်တင်းထုတ်ပြန်မှုဘိုင်းမှာဆိုရင်ပြီးခဲ့တဲ့ရက်ပိုင်းကပဲကျွန်တော်ကိုယ်တိုင်ခန်းစားရတာပါလဲဆိုတော့ဒီရန်ကုန်တိုင်းဒေသကြီးအစိုးရကနေပြီးတော့ရန်ကုန်တိုင်းထဲမှာကျွန်တော်တို့ညမထွက်ရအမိန်ထုတ်မယ်ဆိုတော့အဲ့ဒီအမိန်ကတိုင်းဒေသကြီးအစိုးရကမြို့နယ်အုပ်ချုပ်ရေးတွေကိုသူကစာနဲ့သူကအကြောင်းကြားလိုက်တယ်အဲ့ဒီစာကဆိုရှယ်မီဒီယာပေါ်မှာပြန့်တယ် Facebook ပေါ်မှာပြန့်တယ်အဲ့ဒီကနေပြီးတော့လူတွေကဆိုရှယ်မီဒီယာအသုံးများတဲ့လူတွေကတည်တယ်လူလူကြားထဲမှာအဲ့ရနေတယ်တခါမြို့နယ်အသီးသီးမှာကျတော့ရက်ွက်တီထဲမှာ loud speaker နဲ့ light order light order ဆိုတာတော့မှကျွန်တော် light မိတဲ့အခါကျတော့တချို့မြို့တွေမှာဆိုရင်ညတော်တော်နောက်ကြတဲ့အထိမ order သေးဘူးတချို့မြို့တွေမှာဆိုရင်အဲ့ဒီညမထက်ကအမိန်လာချိန်ကြော်ပြီးတော့မှ order ရည်လည်းပဲရှိတယ်ဒီ order နေတဲ့ကားပြရနေပဲညမထက်ကအမိန်ကကြော်နေပြီးဘေးကအရက်ကဖြတ်သွားတယ်ဆိုတာမျိုးတွေလည်းပဲကျွန်တော်ပြောပြတာရည်လည်းရှိဆိုတော့ကိုကျော်နာဒီသတင်းထုတ်ပြန်မှုဘိုင်းမှာဘာကြောင့်ဒီလောက်ထိအားနည်းနေရတာလဲဘာကြောင့်မလုံနိုင်တာလဲကိုကျော်နာ
ဟုတ်တယ်ကျွန်တော်တို့လည်းအဲ့ဒါနှစ်ပိုင်းစဉ်းစားပေါ့ဒီပိုင်းကတော့ကျွန်တော်တို့စီမံကတည်တဲ့အတိုင်းပဲကောလာဟလအရင်များတဲ့အခါကျတော့တိတ်ပဲနစ်ဖြစ်ပြီးတော့လူတွေတိတ်ပြီးတော့အကြောက်လုံးပြီးတော့ဟိုစွိစိတ်ညွန်ကဲမအောင်လေသူတို့စိုးရက်ကစွိနေလို့ကျွန်တော်ခံစားရတာပေါ့နော်အဲ့ကြောင့်သူတို့ကဒီဒေတာဆိုင်ရာမီဒီယာထုတ်ပြန်တဲ့အခါမှာဒီညမထွေရအမေကဟိုမူအဖြစ်ဆိုရင်ကျွန်တော်ဝက်ကမ်လုပ်ပါတယ်ကြိုက်ပါတယ်ဟုတ်ပြီကျွန်တော်ကထောက်ခံနေလက်ခံတိုးတော်လည်းပဲစူရဘက်ကတွေးနေတာလူကြီးအချောက်ပေါ်မှာစူရကိုယ်တိုင်ကထိတ်လန့်နေတဲ့အတွက်လူလူကပို့ပြီးတော့အချောက်ပြရတယ်ပို့ညုံခဲ့ပြီးတော့လူလာတဲ့ပြဿနာဖြစ်မှာဆိုလေစွိစီကြောင့်ကိုကျွန်တော်တော့နားလည်မိလိုက်တယ
်ဟုတ်ကဲ့မမမြေခုနကကိုကျော်နာနဲ့ကျွန်တော်တို့ပြောသွားတာပေါ့ဒီညမထွက်အမင်းထုတ်ပြန်တဲ့ဘိုင်းမှာဆိုရင်ဘလို့အားနေချက်ရှိသွားတယ်တရင်ထုတ်ပြန်တာဘလောက်အောက်တီးဟလာဟိုအားနေချက်ရှိနေဘာကြောင့်ဒီလိုဖြစ်ရတာလဲဆိုတော့ကျွန်တော်မြင်တာဒီပုဂ္ဂလိကမီဒီယာဘိုင်းကိုလည်းပဲအစိုးရကဟိုတိတိယောက်မတော့ဘူးထင်တယ်ဒီချိန်ညာချက်ဆိုရင်ဥမာချက်ချင်းပဲဒီပုဂ္ဂလိကမီဒီယာတွေကိုထုတ်ပေးလိုက်တယ်ဆိုရင်ပုဂ္ဂလိကမီဒီယာတွေချက်ချင်းတင်လိုက်မှာပေါ့ဗျာသူတို့ online မှာတင်မယ်ဟုတ်တယ်မလားလူတွေကြားတွေကိုချက်ချင်းရောက်သွားနိုင်တာပဲဆိုတော့ဘာကြောင့်အစိုးရကအဲ့လိုမလုပ်တာလို့မမမြထင်လဲ
ကျွန်တော်တို့နိုင်ငံကတကယ်ပြောလို့ရှိရင်တိတ်ဆုံးတဲ့လူတွေရာနည်းသိလို့များဟိုသိပြီတော့လေးမထားသေးရလားပေါ့ကျွန်တော်အဲ့လိုတော့တစ်ခါတလေတွေးမိပါဘာလို့ဆိုတော့အရှေ့မှာကျွန်တော်တို့နိုင်ငံ 0.09% မရှိသေးဘူ
းအဲ့
ဒီအဲ့လိုဖြစ်မှာပဲလုံးလုံးမှလားတော့မှတွေးလာတစ်ခါ
တည်းအဲ့တော်တော်ကြပါဗျာလူတွေအများကြီးကိုကူလူတွေတော်တော်များများအသက်ဆုံးဆုံးကြရပြီးတော့မှလုံးမယ်ဆိုရင်တော့ကျွန်တော်တို့တိတ်ကိုနောက်ကျသွားလိမ့်မယ်လို့ပဲပြောရမှာပဲနော
်ဟုတ်တယ်အဲ့ဒီဟာကိုတော့မှတွားတွေးမိတာအရေးကြီးတဲ့သတင်းတစ်ခုကဘာလို့ရောက်အောင်မယ့်အချိန်မှာမရောက်တော့ဆိုသူကကိုကျော်သိန်းပြောတဲ့ဒီဟာဒီကင်မမီဒီယာတွေနောက်တစ်ခါလွတ်လပ်တဲ့သတင်းမီဒီယာတွေလည်းသုံးဖို့လိုရပေါ့နော်အဲ့ဒါတွေကအရင်အားနေတယ်နောက်ပြီးတော့ဒီသတင်းထုတ်ပြန်ချက်မှာဘာလို့ထုတ်သတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့ပုံမှန်တွေ့တဲ့သတင်းစာရှင်းလင်းပွဲတွေတကယ်လိုတယ်ဘာဖြစ်လို့လဲဆိုတော့ဒါမှသာဒီဟာနိုင်သတင်းမီဒီယာဘောင်းဆောင်နဲ့နောက်လျှောက်တွေ့ပြီးတော့သတင်းထုတ်ပြန်မှုနောက်မကြမှာဘူးအဲ့ဒီဟာလည်းပုံမှန်မလုပ်ပေးနိုင်ဘူးအဲ့ဆိုတစ်ခါလေကျတော့ဒီ MOA ချက်ကထုတ်တာနားမလည်ရရှိရဲနောက်ကမေးချင်ပေမဲ့ follow up question မေးချင်ပေမဲ့မေးလို့ရတဲ့လူမရှိဘူး ပြောရဆိုခွင့်ရှိသူကဖုန်းပိတ်ထားရှိအဲ့လိုမျိုးတွေပေါ့နော်အဲ့ဒီတက်တာကအရင
်ဟုတ်တယ်နောက်ပိုင်းဆိုရင်ကျွန်တော်တို့တွေနေ့တူတူကလုပ်နေရတာမှာဒီကျမကြီးဝန်ကြီးဌာနရဲ့တာဝန်ရှိသူပြောရဆိုခွင့်ရှိသူပေါ့လေနောက်ပိုင်းဆိုရင်ဆက်သွယ်လို့မရအောင်ကျွန်တော်တို့ဘာမှချက်မောက်ရရင်လည်းပဲဘာဖြစ်တယ်လဲဆိုတော့တကယ်ပေါ့ဘလို့ဒီအလေးနဲ့ပို့ပြီးတော့ထဲထဲဝင်ဝင်လူလူကိုအသိပေးဖို့လိုအပ်တဲ့သတင်းချက်လက်တွေမရအောင်တာမန်သတင်းချက်လက်တွေပဲရအဲ့တော့သတင်းစာရှင်းလင်းပွဲဆိုရင်တော့ဟလာသတင်းတော့တွေအနေနဲ့ကတကယ်လူလူကိုပြောဖို့လိုအပ်တဲ့လူလူသိဖို့လိုအပ်တဲ့အချက်တွေကိုအပြန်အလှန်မေးနိုင်မယ်ပြောနိုင်မယ်ဆိုတာပို့ပြီးထည့်အောင်ပါပဲဒီသတင်းစာရှင်းလင်းပွဲဆိုတော့ကဒီလိုအချိန်မျိုးမှာနေ့စဉ်ပုံမှန်တာဝန်ရှိသူတွေအနေနဲ့လုပ်ကိုလုပ်တင်တဲ့ကိစ္စပါဆိုတော့ကိုကျော်နာဘာကြောင့်မလုပ်တာလဲဗျာအဲ့ဒီလိုမျိုး
အေးကျွန်တော်လည်းအဲ့ဒါတော့တော်စဉ်းစားရတယ်ဗျအမှန်တကယ်တော့ဒီလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ဒီဟိုသတင်းစာရှင်းလင်းပွဲကတော့ဒီချိန်မှာသူတို့ဥပဒေနဲ့ပေါ့နော်၅ရောက်ပြန်မစုပါဘူးဆိုတော့ press release ပေါ့နော်ဒီသတင်းထုတ်ပြန်ရေးအဖွဲ့အစည်းပေါ့နေ့စဉ်ပေါ့နော် video conferencing နဲ့ပဲဖြစ်ဖြစ
်ဟုတ်
ပေါ့ဒါမှမဟုတ်လည်း telephone နဲ့ပဲဖြစ်ဖြစ် media တွေကိုဒါပေမဲ့ MOHS မှာတော့အခု call center တခုထောင်ထားတယ်ဗျအဲ့ဒါဟိုကျွန်တော်မိတ်ဆွေဆရာဝန်တွေသူတို့ UCD လုပ်နေတယ်အဲ့ဒါအဲ့တခုတော့အခုဖွင့်တာပါတယ်
ဆိုတော့အဲ့ call center ကသတင်းသမားတွေခေါ်ရင်ရောဖြည့်ပါလားကိုကျော်ဝနာရဲ့
ဖြည့်တယ်ဖြည့်တယ
်ဒါ9ရောက်ထည့်ပို့ပြီးတော့မစုရဆိုတဲ့အမိန့်ကတော့ရှိတာပေါ့ဗျာဒါပေမဲ့သတင်းဌာနတွေဆိုတာလည်းပဲအခုကျွန်တော်တို့တွေအကုန်လုံးကအိမ်ကနေပြီးတော့ပဲလှုပ်ကြတယ်ပြည်တွင်းမှာလည်းအိမ်ကနေပြီးတော့ပဲလှုပ်ကြတယ်ဆိုအတိုင်းအမြန်ပုံကူတော်မှာပဲ video conference နဲ့ပဲအစည်းအဝေးတွေလုပ်နိုင်ငံခြားအစည်းအဝေးတော်လှမ်းတဲ့ဆိုတော့လုံးမယ်ဆိုရင်တော့ဒါလုံးလူရတဲ့ကိစ္စလို့ကျွန်တော်လည်းပဲအဲ့လိုတော့နားလဲပါတယ်ဆိုတော့မဟုတ်မြတ်ကဘလို့မြင်လဲဒီလိုမျိုးလုံးမယ်ဆိုရင်လုံးလူရနိုင်တယ်မလား
လောရမှာတကယ်တော့ channel တစ်ခုသတင်းမီဒီယာတွေအတွက် channel တစ်ခုဖွင့်ပေးထားရမှာဆိုတော့လိုမျိုး call center ခေါ်ပြီး hotline ကနေလူတွေကမေးလို့ရတယ်မှာတော့မေးလို့ဘယ်လိုအဆင်ပြေမှာလဲသတင်းမီဒီယာတွေကိုဖြေပေးမဲ့အဖွဲ့တစ်ခုထားပြီးတော့အဲ့ဒီသတင်းမီဒီယာတွေ channel တစ်ခုထုတ်ပေးရခြင်းအပြင်သူတို့အတွက်လည်းအများကြီးကြိုးရှိတယ်အဲ့ဒ
ါ
ပြောချင်တဲ့သတင်းကိုချက်ချင်းပြောလို့ရတယ်သတင်းမီဒီယာတွေနားမယ်တဲ့သတင်းတွေကိုချက်ချင်းဖြေရှင်းပေးလို့ရတယ်သတင်းမှားတွေကိုချက်ချင်းဖြေရှင်းပေးလို့ရတယ
်
အဲ့ဒါကသူတို့အတွက်အရန်ကိုကောင်းတော့မှာပေါ့နော
်
ဒီဘာလုံးမှလည်းဒီနည်းလုပ်နေကြတာပဲဒါကလုံးတဲ့နေကိစ္စပါလေ
နောက်တစ်ခုကကျွန်တော်တို့
လူတွေရဲ့စိုးရင်ပူပန်မှုတွေကိုရှော့ချပေးနိုင်တယ်အဲ့ဒီနည်းနဲ့လူတွေရဲ့စိုးရင်ပူပန်မှုတွေကိုရှင်းရှင်းလေးပြဥပမာစိုးစိုးကပြောတယ်ညမထွက်အမိန့်နဲ့ဗာဆိုင်လို့လဲဒီဝါနဲ့ဟိုဘာလဲ
virus
ပြန်တဲ့ကိစ္စနဲ့ဗာဆိုင်လို့လဲဆို
တော့
မီးလာပြီဆိုတော့အဲ့ဒီဟာရည်ရွယ်ချက်ကပြုတ်ရတော့မှာ
ဒါပေါ့ဒါပေါ့
ညပဲထွက်တဲ့လူတွေကနေကူးတာများတာဒါမှမဟုတ်လို့ရှင်လဲစိုးစိုးကဟို
အရာဆွေးမှုလား
ပြုတ်မှာရှိလို့လားအဲ့ဒါတွေကပြောရမှာ
လောဆက်တွဲတွေ
မပြောမနဲ့
နောက်ဆက်တွဲတွေဘာမှမပါပဲနဲ့ဟဲ့လားညမထွေးအမိန့်ထုတ်ပလိုက်တယ်ကာကွယ်တားဆီးဖို့ဆိုပြီးတော့ပြောတယ်ဒါပေမဲ့ညမထွေးအမိန့်ကဘလို့ကာကွယ်တားဆီးမှာပါဆိုတော့ရှင်းရှင်းလင်းလင်းမပြောနိုင်ဘူးတခါတချို့မြို့နယ်ခုနှစ်မြန်မာပြည်မြို့နယ်ခုနှစ်မြို့နယ်မှာတခါကျွန်တော်တို့ကနေ့လေးလို့ဆို partial lockdown ခေါ်တယ်ပေါ့ပိတ်လိုက်တယ်ပေါ့နော်လုံးဝအသွားအလာတားမြစ်ကတ်တက်ပြီးပြီးနိုင်လောက်လိုက်တယ်ဆိုတော့ဘာဖြစ်လာတယ်လဲဆိုတော့တချို့နေရာတွေမှာအဲ့ဒီရက်ကွက်လူတူးကကိုယ့်ဘာသာကိုကိုယ့်သဘောနဲ့ကိုယ်လမ်းတွေကိုပိတ်တာတွေရှိလာတယ်အပြင်ရောက်လို့မဝင်ရဘူးလို့အထက်ရောက်လို့မသွားရဘူးလို့ဆိုကျွန်တော်တို့ Facebook ပေါ်မှာဓာတ်ပုံတွေသတင်းတွေကျွန်တော်တို့တွေ့နေရတယ်။ဒါကလူတွေကြားထဲမှာရောရောအထွေထွေဖြစ်ပြီးတော့ပို့ပြီးတော့ရှုပ်ထွေးနေနိုင်တဲ့ပို့ပြီးတော့ Android ကြီးတဲ့အခြေအနေမျိုးဆိုတော့ကိုကျော်နာတာဝန်ရှိသူတွေမမြင်ကြဘူးလားဗျာ
။အဲအဲ့ဒါလေကျွန်တော်တို့အခုတွေ့နေရတဲ့အတိုင်းပဲဟိုတာဝန်ရှိတဲ့လူတွေကအခုချိန်မှာဘာဖြစ်နေလဲဆိုတော့အကုန်လုံးကအဲ emergency management မှာတော်တော်လေးအားနေတယ်လို့ပဲကျွန်တော်ကတော့ဝေဖန်ခြင်းနဲ့ပေါ့နော်။ဆိုတော့ဒီကိစ္စကိုလွတ်တော်အမတ်တွေကတော့အောက်ခြေစိမ့်ပြီးတော့တိုက်ရိုက်ထိတွေ့ပြီးတော့တချို့ကလည်းဒါပေမဲ့ပြဿနာကပါလဲဆိုတော့တချို့ဟိုဖြစ်တဲ့လမ်းတွေပေါ့နော်။လမ်းတွေကအစိုးရကြီးတဲ့အခါကျတော့အရင်ကြောက်ပြီးတော့သူကလူစည်းဝင်မှလည်းကြောက်အဲ့လိုပေါ့အကြောက်အရွံ့ယောဂဖြစ်တာပေါ့ခုန panic ဖြစ်နေကြတာပေါ့နော်ဆိုတော့အဲ့ဒီမှာကိုယ်သဘောနဲ့ကိုယ်အဲ့လိုလမ်းတွေကိုညူတဲ့လမ်းတွေမှာကျွန်တော်တို့တွေ့ခဲ့ပါဒီနေ့ကားနဲ့ပတ်ကြည့်တဲ့အခါကျတော့တချို့လေးပိတ်ထားတာအပြင်ကားအဝင်မခံဘူးလို့စသဖြင့်ပေါ့နော်ဆိုတော့အရိကအဲ့ဒီရဲ့အကျိုးဆက်ကဘာဖြစ်လဲဆိုတော့အချိန်မီတရင်ဟိုအချိန်မီမထုတ်ပြန်နိုင်တဲ့အတွက်လူတွေမှာအကြောက်တရားပို့ပြီးတော့လူကြရက်ကိုလွန်ခဲ့သွားတယ်လွန်ခဲ့တဲ့အတွက်သူတို့ကအဲ့ကိုယ့်အဖို့ပဲကိုယ့်သဘောနဲ့စီမံခံခွင့်မှုတွေလောက်ပါလားဒီရက်ကွက်လိုက်ဒီဆိုတော့အဲ့ဒါဟိုဝင်ပြောတယ်မကောင်းဆိုတာဟိုအကြောက်တရားကြီးတာလည်းမကောင်းအကြောက်တရားမရှိတာလည်းမကောင်းအားလုံးကမျက်စိမှတ်ပရိတော့မှန်ကန်ကန်နဲ့ဟိုလောက်ရမယ်ကိစ္စတွေပေါ့နော်သူတို့ဒီပြည်ကြီးဝင်ကြီးဌာနနဲ့ဒီကျန်းမာရေးဝင်ကြီးဌာနနဲ့ဝင်ကြီးဌာနနဲ့ကူအပေါင်းပြီးတော့ဒီတရင်နဲ့ပတ်သက်တော့ပေါ့နော်ဒီအချက်လက်တွေနဲ့ပတ်သက်တော့မှန်ထုတ်ပြန်နိုင်အောင်ပြည်သူတွေသိကျင်တာမီဒီယာတွေသိကျင်တာတွေဖြေနိုင်အောင်ဒီကျန်းမာရေးကပဲထုတ်လို့တယ်ထုတ်ပြန်တာလည်းမလုံအောင်လို့ဒီပေါ့ပြန်ကြေးဝင်ကြီးထားတာလည်းသူကဘာပြောမီဒီယာရိုးယူထားတဲ့အတွက်သူကလည်းပုံပေါင်းလို့တို့တယ် သူ့အခမ်းအနားအကူ
အကူအကူကျွန်တော်တို့တွေ့ရတာကဟိုပြည်ချိုင်းဝန်ကြီးဌာနကကျမ်းမာရေးဝန်ကြီးဌာနကထုတ်တဲ့ဟာကိုပြည်ချိုင်းဝန်ကြီးဌာနကသူ့စီမှာသူပြန်တင်တယ်သူ့စီကနေပြီးတော့သူပြန်ထုတ်တယ်ဆိုတော့ဘာမှမထူးဘူးလေနော်ဘာမှလည်းအချက်လက်ပြမပါဘူးထုတ်ပြီးသားကိုပဲပြန်ထုတ်နေတာပဲဆိုတော့ဘာမှဟိုတိတ်အတိန်အနက်ကတိတ်တိတ်ဟိုနေလွန်းတယ်လို့ပဲကျွန်တော်တို့အဲ့လိုမြင်တယ်ဆိုတော့မမမြဲကြီးအခုလက်ရှိဟဲ့လားကျွန်တော်တို့ဆွေးနွေးခဲ့ကြတာကျွန်တော်တို့မြင်ထားတာတွေ့ထားတာအခုလက်ရှိဖြစ်နေတာတွေအားလုံးပေါ်မှာသုံးသပ်ကြည့်မယ်ဆိုရင်ရှိအလားအလာပေါ်မှာဒီကိုဗစ် -19 ကိုကောင်းကောင်းအနိုင်ယူနေနိုင်ဖို့ကူးစက်မှုတွေလျော့သွားစေဖို့အရိကန်တွေစပြီးတော့ဟာလာလူအသက်ဆုံးရှုံးမှုတွေလျော့သွားစေဖို့လူတွေပြန်ပြီးတော့တိုင်းပြည်နဲ့လန့်ထူလာနိုင်စေဖို့ရှိအလားအလာပေါ်မှာမမမြန်ဘလောက်ထိများအကောင်းမြင်ထားပါသလဲအကောင်းရောမြင်ပါရဲ့လား
ကောင်းမြင်ပါတယ်ဘာလို့ဆိုတော့အလုပ်တွေကတော့လုံနေကြတာပဲဒါပေမဲ့ divisional labor ကမကွဲသေးတာပေါ့နော်ဘာဘယ်သူကဘာလုပ်မလဲဆိုတဲ့ဟာလေးကအခုချိန်ထိအသက်သက်ပွဲမရှိသေးတာအဲ့ဒါကတော့မြင်ရတယ်ပေါ့ဒါပေမဲ့အလုတ်လုတ်ကြတယ်အလုတ်ကတော့အများကြီးလုံနေတာမြင်ရတယ်ဒါနာပေါင်းစုံပေါင်းမလို့နောက်ကလူလူကလည်းပါတယ်လူလူကလည်းရှင်းပြောလို့ရှိရင်ဟိုဗမာနိုင်ငံကတကွာလုံးတကွာလုံးမှာဟိုကျမကြီးဆောင်ဆောင်မှုအနေကြဆုံးနိုင်ငံပဲအဲ့တော့မအများကြီးမမျော်လင့်ဘူးမမျော်လင့်တော့ခါကျငါတို့ကိုယ်တိုင်လုံးမှာငါတို့လုံချုံရေးငါတို့အသက်အနေအတွက်ငါတို့ကိုယ်တိုင်အိမ်ထဲမှာနေမှရမှာပဲဆိုတဲ့အတိအနဲ့အများကြီးနေကြတယ်ဒါမတော်မဖြစ်တဲ့လူလောက်ပဲအပြင်ထွက်ကြတာဒါကြောင့်မလို့လေဒါအဲ့လူတွေအတွက်စိုးရင်ရတာပေါ့ဆိုတော့ခါကျတော့လိုက်နာမှုအရာလူလူထဲမှာလိုက်နာမှုတော်တော်များများပေါ့နော်ရှိတယ်ဟိုဒီရန်ကုန်ဒီတကြံထဲမှာတွေ့တဲ့အတိုင်းပဲလူတယောက်မှအပြင်ထွက်ကြတာလည်းရှိမြင်တဲ့အတိုင်းပဲပေါ့နော်ဒါပေမဲ့ထားပါတော့လေဆိုတော့စစပြောတယ်ကျမတို့ဒီသတင်းမီဒီယာတွေနဲ့ပုံမှန်ဆက်ဆံမှုတွေရှိလာရင်တော့ဌာနဆိုင်ရာချိတ်ဆက်လှုပ်ဆောင်မှုတွေပိုပြီးကောင်းလာလို့ရှိရင်ကျမထင်ပါတယ်ဟိုဒီလောက်ကုန်လောက်ထိပေါ့ဘိုးတွေ့ရလူကြီးကိုထိန်းထားနိုင်မယ်ဆိုလို့ရှိရင်ကျမတို့ကဟိုအကောင်းမြင်နိုင်ပြန်ရှိပါတယ်ဒီယောဂါကိုဟိုကိုင်းတွင်နိုင်လိမ့်မယ်ကောင်းကောင်းမွန်မွန် manage လုပ်နိုင်လိမ့်မယ်လို့ထင်တယ်ဒါပေမဲ့အဲ့လိုမှမချိတ်ဆက်လုပ်နိုင်မှုတွေမှာအားနေတယ်သတင်းမီဒီယာတွေနဲ့ဆက်ဆက်လောက်ကန်တဲ့နေရာမှာအားနေတယ်လူတွေတယောက်နဲ့တယောက်ကြားမတော်ဝန်ခိုးယူမှုမရေရအောင်မတဲခွဲဘူးဆိုလို့ရှိရင်တော့ကျွန်တော်တို့က outbreak ကြီးဖြစ်လာပြီးတော့တကယ့်ကိုကတောင်းကနေဖြစ်လာနိုင်အနေအထားမျိုးလည်းစိုးရိမ်စရာရှိသေးတယ်အဲ့တော့
ဆိုတော့မမွန်မြန်အနေနဲ့ကတော့တစ်ဖက်မှာလည်းအကောင်းမြင်တယ်တစ်ဖက်မှာလည်းစိုးရိမ်စိတ်တော့ရှိတာပေါ့နော
်စိုးရိမ်စိတ်တော့ရှိတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကိုကျော်ဝနအနေနဲ့ကရောအကောင်းမြင်စိတ်များသလားစိုးရင်စိတ်များသလားဘယ်လိုနေသလဲ
ဟုတ်ကဲ့လက်ရှိ MOHS လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့တော့ကျွန်တော်တို့အားရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အတွေ့အကြုံဒီ MOHS မှာကိုခဏချင်းနေအများကြီးရှိပြီးတော့သိနေရတော့သူတို့ဘက်ကတော်တော်အားထုတ်တာကိုတွေ့ရပါတယ်ဟောလူလူအပိုင်းကလည်းလိုက်နာမှုမှာလည်းဟိုပြောရရင်အကောင်းပါတယ်အားနေနေတာကတော့ပွင့်လင်းပဲပြန်ကြိုင်းနေတဲ့အလုပ်သမားကြီးဝန်ကြီးဌာနနောက်ဘက်ကတော့အားနေနေတာတွေ့နေရတယ်အခုဒီနေ့ဖြစ်တဲ့အဖြစ်အပျက်ကတော့ဒီစိတ်စိတ်တူတယ်နော်ဒီပြဿနာကိုဒီ DNA အတွက်မှာပဲအဲတောင်းရှိရတူတယ်ဆက်မှန်တယ်ဒီနေ့မြင်မြန်ဆန်ဆန်ဖြစ်ရှင်းနိုင်ရင်တော့အကောင်းဘက်ကိုမျှော်လင့်မယ်တိုးတော်လည်းဒီပြဿနာကိုမဖြစ်ရှင်းနိုင်ရင်တော့အဲ့ဒီကတစ်စက်ကျွန်တော်တို့ look at transmission တွေဖြစ်သွားမယ်ဆိုရင်တော့စိတ်တူစရာနော်တော်နှစ်ခုပေါ့အကောင်းအဆုပေါ့နော
်ဟုတ်ကဲ့
အကောင်းဆုံးအမြန်ဆုံးဖြစ်ရှင်းနိုင်ရင်တော့ဒီ MOHS ရဲ့ကြိုးစားမှုတွေကအရာတူ
ဟုတ်ကဲ့ပါ
အဲ့ဒီဟာကဒီအရှိမဖြစ်ချင်တဲ့အမှုတိစရဲ့ကျူးစာမှုတွေပါခေါ်တိကျတော့ဆို
ဟုတ်ကဲ့ပါဗျအချိန်ပေးပြီးတော့ဘဝင်ဆွေးနွေးပြီးတဲ့မမမမြတ်နဲ့ကိုကျော်ဝနအနုလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကလည
်းကျေးဇူးတင်ပါတယ်ကိုကျော်သိန်းက
ျေးဇူးတင်ပါတယ်ဗျဟုတ်ကဲ့
လူမှုရေးနဲ့နိုင်ငံရေးဆိုင်ရာသုံးသပ်ချက်ဆောင်ပါတွေရေးသားနေတဲ့စာရေးဆရာမမမမြတ်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုသုတေသနအဖွဲ့အတွင်းမူကိုကျော်ဝနတို့နဲ့ဆွေးနွေးကြတာဖြစ်ပါတယ်ကျွန်တော်တို့ VOA အစီအစဉ်တွေကို COVID-19 အရေးပေါ်ကာလအတွင်းပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါညတိုင်းရက်လီလိုင်းအစီအစဉ်မှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ဒီအစီအစဉ်ကိုဗူဒူးနေ့မနေ့ပိုင်းမှာလည်းနားဆင်နိုင်ပါတယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုကြီးညာပေးပါတော့မရှင်။ကိုရိုနာဗိုင်းရပ်စ်ကရောဂါကာကွယ်ထိန်းချုပ်ရေးအတွက်အသွာလာကန့်သတ်မှုတွေကိုနိုင်ငံတွေမှာအလင်းမြန်ဖြေလျှော့ပေးလိုက်မယ်ဆိုရင်ပိုကူးစက်မှုပြန်ပြီးတော့မြင့်တက်လာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။အခုချိန်မှာအသွာလာကန့်သတ်မှုတွေကိုဖြေလျှော့ပေးရမယ့်အချိန်မဟုတ်ပဲအနာဂတ်မှာဘယ်လိုနေထိုင်ကြမလဲဆိုတဲ့နည်းလမ်းသစ်နဲ့နေသက်အောင်အဆင်သင့်ပြရမယ့်အချိန်ဖြစ်တယ်လို့ WHO ရဲ့ Pacific အနောက်ပိုင်းဒေသညွှန်ကြားရေးမှူးဒေါက်တာ တာကက်ရှိ ကာဆိုင်ကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ကြည့်ကြတဲ့လေးလာတာကာလအတွင်းကမ္ဘာသဘောလူအသက်ပေါင်းများစွာဆုံးရှုံးနေရတဲ့ကိုရိုနာကာယောဂါကိုကာကွယ်ထိန်းချုပ်နိုင်ရတဲ့အတွက်ချမှတ်ထားတဲ့အသွာလာကန့်သတ်မှုတွေကိုဖြေလျှော့ပေးမယ့်နည်းလမ်းတွေကိုသက်ဆိုင်ရာအစိုးရတွေစဉ်းစားနေချိန်မှာပဲ WHO ကအခုလိုတတိပေးလိုက်တာပါ။ အီတလီနိုင်ငံမှာတော့ကျွမ်းကျင်သူတွေနဲ့တိုင်ပင်ပြီးကန့်သတ်မှုတွေတဖြည်းဖြည်းဖြေလျှော့ပေးမယ့်အစီအစဉ်ကိုဒီသတင်းမှတ်ကုန်မှကြေညာမယ်လို့အီတလီဝန်ကြီးချုပ်ဂူစီပီကွန်တီက Facebook မှာရေးသားခဲ့ပါတယ်။ဗြိတိန်မှာလည်းရှက်ရှည်အားလာရက်ကနေပြောင်းလာကြတဲ့လွှတ်တော်အမတ်တွေဒီကနေ့ပဲလွှတ်တော်အစည်းအဝေးပြန်ဆပဖို့ရှိနေပြီးတော့လူစုလူဝေးရှောင်ပြီးတော့လူစုခွဲနေရမယ်ညွှန်ကြားချက်အရကိုယ်စားလှယ650ရှိတဲ့အောက်လွှတ်တော်မှာလူ90နဲ့တာလုပ်ငန်းပြန်ဆကြမှာပါ။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သတော်ရှင်များအားလုံးကျေးမွှန်းရှင်လာပါစေရှင်။ကျေးမနားပါ။
This program has come to you from the Voice of America, Washington.